Welcome to the Voice of America in Burmese.
တဒရှင်များဘေကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါစေညာ VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာ28ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ကတော့ညီညာရေးပါအခုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုလိုင်းထိုမီတာ40 kHz 9533ညာလိုင်းထိုမီတာ32 kHz 6153ညာတို့ကနေဖမ်းယူနားဆင်နိုင်ပါတယ်နိုင်လုံးစာအစီအစဉ်တွေကိုတော့ digital line တွေဖြစ်တဲ့လူမှုမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook YouTube လူမှုကွန်ရက်စာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်ညာ
ရွှေကောက်ခံသမရ Trump အစိုးရဖော်ဝင်တဲ့အစိုးပြုထားသူတွေချင်းချောက်ခံကြရတယ်လို့ Trump ရဲ့ပြောခွင့်ရသူကပြောပါတယ်ယူကရိန်းစစ်တပ်ရဲ့စစ်သားစုဆောင်မှုအသက်သတ်မှတ်ချက်ကိုအသက်25နှစ်ကနေ18နှစ်အထိရှော့ချဖို့ American ကယူကရိန်းကိုတိုက်တွန်းထားပါတယ်ICC ပြချမ်းချက်တွေအရအစ္စရေးဝင်ကြီးချုပ်ဟာတရားစွဲခံရခြင်းကနေကင်းလွတ်ခွင့်အကျုံးဝင်တယ်လို့ပြင်းထန်နိုင်ငံခြားရေးဝင်ကြီးဌာနကပြောပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြင်စစ်ကောင်စီခေါင်းဆောင်ကိုဖမ်းရမ်းထုတ်ဖို့ ICC ရှင်းနေခွင့်ပြုချက်တောင်းခံတဲ့အကြောင်းသုံးသပ်ချက်နဲ့တိုင်းရင်းသားအဖွဲ့တွေနဲ့စီးရဲလက်လာသုံးသပ်ချက်တခါနေပြည်တော်ကိုဒရုန်းနဲ့တိုက်ခိုက်တဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။အဲ့ဒါတွေအပြီးမှာတော့ Editor နဲ့ဆွေးနွေးကန် Gen Z နဲ့အားကစားအစီအစဉ်တွေကိုတင်ဆက်ပါမယ်။ကိုရင်ဆုံးတော့ဒီနေ့မနေ့တက်တောင်တရင်တွေကိုဥတမောင်တန်ကကြီးညာပေးပါမယ်ညာ
အရွေးကောက်ခတ်တပ်ပရဒေါ်နယ်ထရမ့်ကအစိုးရအဖွဲ့ဝင်ဖြစ်အစိုးပြုထားတဲ့သူတွေနဲ့ခန့်ထားသူတွေအတော်များများဟာအကြမ်းဖက်အတိုက်ခိုက်ခံရမယ်လို့ချိန်ချောက်ခံနေကြရကြောင်းထရမ့်ရဲ့ပြောရေးဆိုခွင့်ရှိသူကဗုဒ္ဓနေမှာပြောပါတယ်ဘုံနဲ့တိုက်ခိုက်မှုကနေရဲတွေလောင်ထင်အောင်ထင်မှားလောက်ကမျိုးအထိချိန်ချောက်မှုအမျိုးမျိုးနဲ့ချိန်ချောက်ခံရတာဖြစ်တယ်လို့ Gerolite Levitt ကတရင်ထုတ်ပြန်ချက်မှာဆိုပါတယ်အင်္ဂါနေ့ကြတဲ့ဗုံလူနေမြက်ကချိတ်ချောက်ခံရတာဖြစ်ခဲ့ပြီးချိတ်ချောက်ခံရသူတွေလုံခြုံရေးအတွက်အာဏာပိုင်တွေကမြန်မြန်ဆန်ဆန်အရေးယူဆောင်ရွက်ခဲ့ကြတယ်လို့ထုတ်ပြန်ချက်မှာပြောပါတယ်။ဘသူတွေချိတ်ချောက်ခံရတဲ့ဘလို့အကြမ်းဖက်မှုပုံစံနဲ့ချိတ်ချောက်တဲ့စတဲ့အသေးစိတ်ချက်တွေကိုတော့ပြောရေးဆိုခွင့်ရှိသူ Caroline ကမပြောပါဘူး။ Federal စုံစမ်းစစ်ဆေးဘူရို FBI နဲ့တရားရေးဌာနတို့ကလည်းဒီကိစ္စနဲ့ပတ်သက်လို့မင်းမြန်တဲ့အခါမှာချက်ချင်းမတုံ့ပြန်ကြဘူးလို့ Right တဲ့သတင်းကပြောပါတယ်။ယူကရိန်းစစ်တပ်ရဲ့စစ်သားစုဆောင်ရေးအသက်ကို25နှစ်ကနေ18နှစ်အထိရှော့ချဖို့အမေရိကန်ကယူကရိန်းကိုပြောလိုက်ပါတယ်။အခုလိုနေတာကလူအင်အားပါလို့အမေရိကန်တာဝန်ရှိသူတို့ကတရင်နောက်တွေကိုဗိုလ်ဒူးနေမှာပြောခဲ့တာပါ။ရုရှားတွေကအရှိတ်ဘက်မှာမှန်မှန်တက်လာနေပြီးအောက်ဟုတ်လာတုန်းကတိမ်ခဲ့တဲ့ယူကရိန်းတပ်တွေကိုရုရှားကော့စ်ဒေတာမှလည်းပြန်တွန်းလှန်နေပါပြီလို့အဆိုပါရရှိကဆိုပါတယ်။ယူကရိန်းတပ်သားကြော်ဟာအခုခါမှာစစ်ယူနီဖောင်းဝတ်ထားကြပေမဲ့နောက်ထပ်တပ်သား36,000လိုတယ်လို့ယူကရိန်းကပြောပါတယ်။ဒါပေမဲ့အမေရိကန်အစိုးရကတော့ဓာတ်တဲ့ပို့ပြီးလူကောင်းလူမဲ့လို့ခံမှန်ပါတယ်။အေဗီလာတို့ကယူကရိန်းကစစ်သားစုဆောင်ရေးအသက်ကို28နှစ်ကနေ25နှစ်ထိချခဲ့တာပါ။ခွင့်မဲ့ပြက်ကွက်စစ်သားတွေနဲ့စစ်ပြေးတွေကိုပြင်းပြထန်ထန်အရေးယူခြင်းအဖြစ်နဲ့လက်ရှိအင်အားကိုအမြင့်ဆုံးထိန်းထားနိုင်မယ်လို့အမေရိကန်ကထင်ပါတယ်။လူဝင်အားလိုအပ်နေတာကြောင့်ရုရှားကော့စ်တဲကိုယူကရိန်းကထိန်းထားဖို့ခက်မယ်လို့ယောပမဟာမိတ်တွေကထင်ကြပါတယ်။ဇန်နဝါရီလ20ရက်မှာအရွေးခံထားတဲ့ဒေါ်နယ်ထရမ့်တော်တော်တာဝန်ယူတဲ့အခါမှာအမေရိကန်ရဲ့ထောက်ခံမှုဘာဖြစ်မလဲကလည်းမသိမကြားဖြစ်နေပါတယ်။ဘီယက်သဘောတူညီချက်အရလက်ဘရွန်တောင်ပိုင်းကိုတူတက်တွေပို့ပြီးဆေလွတ်နေတယ်လို့လက်ဘရွန်စစ်တပ်ကဗိုလ်ဒူးနေကပြောလိုက်သလိုဂါဇာမှာလည်းအစ္စရေးဟားမတ်စ်အပြည့်အဝအတွက်လာမယ့်ရက်တွေမှာနောက်တွန်းအားတရပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလူမှုမီဒီယာမှာပြောလိုက်ပါတယ်။လက်ဘရွန်အစ္စရေးစစ်ဟာ14လကြာပြီးနောက်အမေရိကန်ဂျာဝင်ရဲ့သဘောတူညီချက်ကိုစအကောင့်ထဲပေါ်တာပါ။ဘေရုတ်ကတောင်ဘက်ကိုအသွာလမ်းတွေမှာတော့ထောင်ချီနေတဲ့အိုးအိမ်စုခွာထွက်ပြေးကြတဲ့လူတွေသူတို့မျိုးနဲ့ရွာတွေကိုပြန်မှုကားတွေနဲ့ပြစ်ကြံနေပါတယ်။ဒါပေမဲ့အစ်ရွှေတက်တွေချထားတဲ့နေရာတွေကိုတော့မပြန်ကြဖို့အစ်ရွှေကသတိပေးထားပါတယ်။ဒါနေသစ်ဖြစ်ပါတယ်လို့လက်ဘရွန်အိမ်ဆောင်အစိုးရဝန်ကြီးချုပ်နာဂျစ်မီကာတီကရုံးမြင့်တန်ကြားမိန့်ခွန်းမှာပြောပါတယ်။ခေတ်သစ်တမိုင်းမှာလက်ဘရွန်ပြည်သူတွေဒုက္ခအရောက်ဆုံးအချိန်တွေတဲကတစ်ချိန်ရဲ့ဆံမျက်နှာကိုလှမ်းလိုက်တာဖြစ်ပါတယ်လို့သူကဆိုပါတယ်။အစ်ရွှေအနေနဲ့သဘောတူညီချက်ကိုလေးစားဖို့ဝန်ကြီးချုပ်ကတောင်းဆိုလိုက်ပေမဲ့ Hezbollah အဖွဲ့ကတော့မိန့်ခွန်းမှာထည့်မပြောသွားခဲ့ပါဘူ
းဒီဝင်မြန်မာပိုင်းရဲ့မနေ့ကစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုဒု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုဒု Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ကြတဲ့ view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလေတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်
ကျန်တာပရိမနဲ့တရင်တွေကို VOA ရုပ်သံကနေဆက်လက်ကြေညာနေပါတယ်။တရုတ်ကလွဲမားစွာဖန်ဆီးထားတယ်လို့အမေရိကန်ကပြောတဲ့အကျဉ်းသား၃ယောက်ကိုတရုတ်ကလွတ်ပေးလိုက်ကြောင်းဗိုလ်ထုနေမှာတပ်ပရအင်ပြူရောကတရင်ထုတ်ပြန်ပါတယ်။လွတ်ပေးလိုက်သူသုံးဦးကတော့ Mark Sweden, Kylie နဲ့ John Long တို့ဖြစ်ကြပြီးအခုအင်ကိုပြောင်းနေကြပြီဖြစ်ကြောင်းအင်ပြူရောမျိုးသားလုံးကြီးကောင်စီကပြောပါတယ်။အားလုံးအမေရိကန်နိုင်ငံသားတွေဖြစ်ကြပြီးသူတို့ကိုတရုတ်ကလွဲမားစွာဖန်ဆီးခဲ့တယ်လို့အမေရိကန်ကဆိုပေမဲ့သူတို့အမှုတွေကိုဥပဒေတိုင်ဆောင်ရွက်ခဲ့တာဖြစ်တယ်လို့တရုတ်ကတော့ပြောပါတယ်။အခုလိုလွတ်တိုင်းဖို့နေပေါင်းများစွာညှိနှိုင်းခဲ့ရပြီးအပြန်လန်အားဖြင့်အမေရိကန်မှာဖမ်းဆီးထားတဲ့တရုတ်နိုင်ငံသားအချို့ကိုလည်းလွတ်ရပါမယ်လို့ Political သတင်း Internet ဆက်မြတာကပြောပါတယ်။အခုလွတ်ပေးလိုက်သူ၃ယောက်အိမ်ပြန်လာနိုင်ဖို့ဒီလပီရူးကဒေသဆိုင်ရာထိပ်သီးအစည်းအဝေးမှာတရုတ်တပ်ပရရှီချစ်ဖင်ကိုအမေရိကန်တပ်ပရဂျိုးဘိုင်ဒန်ကတောင်းဆိုခဲ့တာဖြစ်ပါတယ်လို့အမေရိကန်တာဝန်ရှိသူတို့ကပြောပါတယ်။2006ခုနှစ်ကလေးကပန်းစီထားတဲ့အမေရိကန်သေးဟုတ်ဆရာဒေးဗစ်လင်းကိုလည်းတရုတ်ကစက်တင်ဘာလမှာလွှတ်ပေးခဲ့ပါတယ်။အပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ရဲ့ပြဋ္ဌာန်းချက်တွေမှာတရားစွဲခံရခြင်းကကင်းလွတ်ခွင့်ပေးထားတာဟာအစ္စရေးဝန်ကြီးအကျုံးဝင်တယ်လို့ပြည်သက်နိုင်ငံခြားရေးဝန်ကြီးထလာကဗိုလ်ထုနေမှာပြောလိုက်ပါတယ်။ ICC ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ရေးထိုးမှထားတဲ့အတိုင်းပြည်တွေဟာတရားစွဲခံရခြင်းကနေကင်းလွတ်ခွင့်ပြုထားတဲ့ပြဋ္ဌာန်းချက်အရအစ္စရေးကောင်းဆောင်ကအကျုံးဝင်တယ်လို့ပြည်သက်ကဆိုပါတယ်နိုင်ငံတကာဥပဒေရှုထောင့်ရဂရိကဝတ်တွေပြုတ်မထားတာတခုကိုချိုးဖောက်တဲ့အတွက်တရားစွဲဆိုလို့မရပါဘူးလို့ပြည်သက်နိုင်ငံရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒီလိုကင်းလွတ်ခွင့်ပြုတာအစ္စရေးဝန်ကြီးချုပ်ဒေါက်တာရဟုံးနဲ့အခြားဝန်ကြီးတွေပါအကျုံးဝင်ပြီးသူတို့ကိုဖမ်းဆီးလွှဲပြောင်းရမယ်လို့ ICC ကတောင်းဆိုတဲ့အခါဒါကိုစဉ်းစားရပါမယ်လို့လည်းပြောပါတယ်ဗိုလ်ထုနဲ့စောစောပိုင်းတုန်းကတော့ ICC ရဲ့စွဲဆိုချက်ကနေတချို့ကောင်းဆောင်တွေကင်းလွတ်ခွင့်ရတဲ့အကြောင်းပြည်သက်ကစဉ်းစားတယ်လို့ပြည်ထောင်စုနိုင်ငံရေးဝန်ကြီး Young Noel Barrot ကပြောခဲ့ပါတယ်။နောက်ဆုံးဆုတ်ဖြတ်ရမှာကတရားရေးအာဏာပိုင်တွေပါဖြစ်ပါတယ်လို့သူကဆိုပါတယ်။အမေရိကန်ကအခွင့်အရေးရေမက္ကဆီကိုကလည်းတုံ့ပြန်အခွင့်အရေးမယ်လို့မက္ကဆီကိုသမ္မတကအင်္ဂါနေ့မှာပြောလိုက်ပါတယ်။မက္ကဆီကိုနယ်စပ်ကနေမွေးဆေးဝါးနဲ့ရွှေပြောင်းနေထိုင်သူတွေရအောင်မလုပ်ဘူးဆိုရင်တင်သွင်းကုန်အခွင့်25ရာခိုင်နှုန်းချမယ်လို့အမေရိကန်ရွေးကောက်ခံသမ္မတ Donald Trump ကပြောတာကို Miss Claudia Sheinbaum ကတုံ့ပြန်လိုက်တာပါ။နိုင်ငံကအခြားနိုင်ငံကပေါ်အခွင့်ချလို့ရှိရင်တခြားနိုင်ငံကလည်းတုံ့ပြန်မှာပါပဲဒီလိုနဲ့နိုင်ငံလုံးရဲ့စီးပွားရေးလုပ်ငန်းတွေပေါ်အန္တရာယ်ကျရောက်ပါလိမ့်မယ်လို့သူမကသတိပေးလိုက်ပါတယ်။နေစားတစ်ဖက်မှာရှိနေကြတဲ့ကားထုတ်လုပ်သူတွေကိုရည်ညွှန်းပြီးသူကအခုလိုပြောလိုက်တာပါ။ဒီကိစ္စတွေကိုဆွေးနွေးဖို့ဆန္ဒရှိတယ်လို့မက္ကဆီကိုတပ်ပရကပြောပေမဲ့မွေးဆေးဝါးပြဿနာဟာအမေရိကန်ရဲ့ပြဿနာသာဖြစ်တယ်လို့ဆိုပါတယ်။ရွှေပြောင်းနေထိုင်ကြတဲ့အောက်ခံအကြောင်းရင်းငင်းကြရင်နဲ့ဖွံ့ဖြိုးတိုးတဲ့ရေးအတွက်အမေရိကန်စစ်ရဲရဲ့ရာခိုင်နှုန်းတချို့လောက်ကိုပဲအသုံးပြုရင်ရွှေပြောင်းနေထိုင်ရေးပြဿနာကိုကင်တွယ်နိုင်ပါလိမ့်မယ်လို့လည်းမက္ကဆီကိုတပ်ရက်ကဝေဖန်သွားပါတယ်ခင်ဗျာ
ကျေးဇူးပရင်းနေမနဲ့ထိတ်တန်းသတင်းတွေကိုဥတ္တမောင်တန်ကချင်ညာပေးခဲ့တာပါအခုတော့မြန်မာစစ်ကောင်းဆောင်ကို ICC ဖမ်းရမ်းထုတ်တဲ့ပေါ်မင်းမြန်းချက်နဲ့ဆက်ပြစီလာသမကအထူးကိုယ်စားလှယ်ဟောင်းအာဂျင်တီးနားလူခွင့်ရှင်နေတောမတ်စ်ကန်တာနာကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
For the first time in the situation of Myanmar Bangladesh my office is submitting applications to the judges of the pre-trial chamber and this first application
ဘင်္ဂလားဒေ့ရှ်ရောမြန်မာနိုင်ငံကပထမဆုံးချိန်ဖြစ်ကျွန်တော်ယုံကနေ ICC တရားသူကြီးတွေကိုတရားဝင်လျှောက်ထားလိုက်ပါပြီအဲ့ဒီတည်းမှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပထမဆုံးဖမ်းဝင်ရန်ထုတ်မဲ့သူဖြစ်လျှောက်ထားတာပါလို့ ICC ရှေ့နေချုပ်ကရင်ခန်ကမနေ့ကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုကိုရောက်နေချိန်မှာပြောသွားတာပါအခုလို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာရှေ့နေချုပ်ကရင်ခန်ယုံကအရေးပါတဲ့အဆင့်တက်လန်းနိုင်တာဟာတရင်ကောင်းဖြစ်ပြီးတော့မြန်မာစစ်ကောင်ဆောင်တွေကိုမကြခင် ICC အနေနဲ့ဖမ်းဝင်ရန်ထုတ်လိုက်မယ်လို့မျှော်လင့်ထားကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းတောမတ်စ်ကန်တာနာက VOA ကိုပြောပါရစေ
That's an excellent news for the Rohingya community and also for the overall
Rohingya တိုင်းဝမ်အတွက်သာမကမြန်မာနိုင်ငံတဝန်းကလူမှုအဖွဲ့အစည်းတွေနဲ့လူနည်းစုတွေအတွက်ပါဒါဟာသတင်းကောင်းပါပဲတမရကာကွယ်ဦးစည်းချုပ်ဗဂျူမူကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ဖို့ ICC ရှေ့နေချုပ်ကရှောက်ထားတာဟာတိတာထင်ရှားတဲ့ခြေလှမ်းတစ်ခုပါICC နဲ့ရှင်းနေချုပ်ရုံးရဲ့စုံစမ်းစစ်ဆေးမှုတွေတိုးတက်လာတာကိုတွေ့ရတာအယံဝမ်းသာပါတယ်။ရှင်းနေချုပ်ရဲ့လျှောက်ထားချက်ကိုတရားရုံးကထည့်သွင်းစဉ်းစားပြီးတော့မကြခင်မှာဖမ်းဝရမ်းထုတ်မယ်လို့မျှော်လင့်ထားပါတယ်
။ So that is kind of next step. ဖမ်းဝရမ်းထုတ်ဖို့တင်သွင်းလိုက်ပြီးဆိုတော့ ICC ခုံရုံးကနေနောက်တစ်ဆင့်ဘာဆက်လုပ်ဖို့ရှိမလဲရှင်။
In terms of procedure, yes, the
ICC ခုံရုံးရဲ့လုံထုံးလုံနီအရာဆိုရင်ရှင်းနေကြုံရဲ့ရှောက်ထားချက်ကိုတရားသူကြီးတွေကစစ်ဆေးသုံးသပ်မှာဖြစ်ပြီးတော့အချိန်အနည်းငယ်ကြာဖို့ရှိပါတယ်။ဒါပေမဲ့ရှင်းနေကြုံပြောထားတဲ့သတင်းစကားမှာအထင်ရှားမြင်နေရတာကဗိုလ်ချုပ်မရှိမယောင်လန်အနေနဲ့ရွန်ဂျာတွေကိုနေရက်ကနဲ့အတင်းကျပ်မောင်းထုတ်တဲ့အမှုနဲ့ညှဉ်းပန်းနှိပ်စက်မှုတွေအတွက် ICC မှာတက်တည်အထောက်အထားအထင်ရှားရှိနေတာဖြစ်ပါတယ်။ဒါဟာ Rome Statute နိုင်ငံတကာသဘောတူညီမှုစာချုပ်အရပေါ်ပေါက်လာတဲ့ ICC ခုံရုံးကပြဋ္ဌာန်းသတ်မှတ်ထားတဲ့ရာဇဝတ်မှုတွေပဲဖြစ်ပါတယ်
။ How long might it take for the
ICC? ဒါဆိုရင် ICC တရားသူကြီးတွေကဖန်ဝရန်ထုတ်ဖို့ဆုံးဖြတ်ချက်အတွက်ကအချိန်ဘလောက်ကြာနိုင်မလဲ?
Hopefully it won't take that much. The latest
အချိန်သိမ့်မကြာဘူးလို့တော့မျှော်လင့်ပါတယ်။ဥပမာဆိုရင်မကြာသေးခင်ကအစ္စရေးကောင်းဆောင် Benjamin Netanyahu ကို ICC ခုံရုံးကဖန်ဝရန်ထုတ်ခဲ့တဲ့ကိစ္စမှာဆိုရင်ရှင်းနေကြုံတင်သွင်းလျှောက်ထားပြီးတဲ့နောက်လောက်အနည်းငယ်ကြာမှာ ICC ကဖန်ဝရန်ထုတ်ပြန်ခဲ့တာပါ။ဒါကြောင့်အချိန်အနည်းငယ်ယူရနိုင်ပါလိမ့်။ဒါပေမဲ့အရေးကြီးတာကပထမအဆင့်ကတော့ပြီးသွားပါပြီ။ဘူဂျုံမူကြီးမင်းအောင်လိုင်ကိုရာဇဝတ်ကြောင်းအရအရေးယူဖို့လုံလောက်တဲ့တည်ထောက်ထားတွေရှိနေတယ်ဆိုတာရှင်းနေကြုံကပြောဆိုထားပြီးဖြစ်ပါတယ်
။ So today also we received the Hunter's responseto the ICC
စစ်ကောင်စီဘက်ကတုံ့ပြန်ထားတာကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တယ်လို့ ICC ရဲ့ပြောဆိုချက်တွေကိုလည်းအတိအမှတ်ပြုမှာမဟုတ်ဘူးလို့ဆိုပါတယ်။အဲ့တော့ဒီစစ်ကောင်စီရဲ့တုံ့ပြန်ချက်ကို Mr. Quintana ဘယ်လိုမြင်ပါလဲရှင
် Well let's say that what we have now is a request from prosecutor office that the court issues arrest warrant.So we will have to wait until the
လက်ရှိအဆင့်ကရှင်းနေကြုတ်ကဖန်ဝရန်ထုတ်ဖို့ ICC တရားသူကြီးတွေကိုရှောက်ထားတာဆိုတော့တရားရုံးရဲ့အဆုံးဖြတ်ကိုစောင့်ရမှာဖြစ်ပါတယ်။တရားရုံးကဖန်ဝရန်ထုတ်ပြီးပြီဆိုရင်တော့စစ်ကောင်စီကအလေးမထားဘူးလို့ပြောနိုင်ပေမဲ့အမှန်တကယ်မှာတော့အဲ့လိုလုပ်လို့မရတော့ပါဘူး။ Rome Statute ကိုလက်မှတ်ထိုးထားပြီးတော့ ICC ခုံရုံးစီရင်ပိုင်ခွင့်ကိုလက်ခံထားတဲ့နိုင်ငံပေါင်း124နိုင်ငံရှိနေပါတယ်။ဒီနိုင်ငံတွေအနေနဲ့တရားရုံးရဲ့အဆုံးဖြတ်ချက်တွေကိုလိုက်နာဖို့တာဝန်ရှိပါတယ်။ICC ကဖန်ဝရန်ထုတ်ရင်ဒီနိုင်ငံတွေအားလုံးကအဲ့ဒါကိုကောင်းထယ်ဖော်ဖို့လိုအပ်ပါလိမ့်မယ်။ဆိုလိုတာကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအဲ့ဒီနိုင်ငံတွေကိုသွားမယ်ဆိုရင်သူ့ကိုဖမ်းဆီးဖို့ ICC ကတတ်မှတ်ပြဌာန်းထားတဲ့အတွက်သူ့အနေနဲ့ဘယ်နိုင်ငံကိုမှခီးသွားနိုင်မှာမဟုတ်ပါဘူး
။မအင်ဂျင်နီတင်ပြခဲ့တာပါဗျာ။ VOA ကအခုဆက်ပြီးတော့သုံးသက်ချက်တစ်ပုတ်နဲ့ဆက်ပါမယ်။ TNL တအန်းတက်အနေနဲ့စစ်ကောင်စီနဲ့ဆွေးနွေးဖို့အသင့်ရှိရလို့ပြောပေမဲ့လက်တွေ့ဆွေးနွေးပွဲဖြစ်လာဖို့မလွယ်ကြောင်းသုံးသက်ကြသူတွေကဆိုပါတယ်။ခုလိုဆွေးနွေးဖို့နေဆက်ချင်းကတ်နေတဲ့တရုတ်ဘက်ကဖိအားပေးနေတယ်လို့ထိုင်းဘက်ကလည်း UWSA ဝတ်တဖွဲ့ကိုနေဆက်ကနေပြန်ဆုတ်ဖို့ဖိအားပေးနေတာဘာကြောင့်မလဲ?ဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင
်ဗျ။ဟုတ်ကဲ့ဒီ TNLA တအောင်းတက်ရဲ့ဒီနေ့လာနေကဆွေးနွေးဖို့ထုတ်ပြန်ကြတဲ့အပေါ် CDM ပုံမှုနောက်ရကတရုတ်ဖိအားကြောင်းလို့အခုလိုသုံးသက်ပါတယ
် TNLA အနေနဲ့စစ်ကောင်စီနဲ့ဆွေးနွေးဖြည့်ချဖို့ထုတ်ပြန်လာတာကိုတွေ့ရတယ်သူတို့ပြောထားသလိုပေါ့နော်ဒါလူထုရဲ့တပ်တော်ညီဆိုင်တွေလေကြောင်းတက်ခဲမစီခက်ခဲအခြေအနေတွေပြီးတရုတ်ဘက်ကဖိအားအခြေအနေတွေကြောင်းဒီစားထွက်ပေါ်လာတာအဓိကအကြောင်းဖြစ်တယ်လို့လည်းကျွန်တော်တို့နားလဲပါတယ်ဒါအပြင်တခြားသောအကြောင်းတွေနဲ့ TNLA အနေနဲ့လည်းအပြန်လည်းအားယူပြီးဆောက်ဖို့လိုနေတယ်သူအသိမရကြည့်တာနေမြေဒီကိုပြန်လည်တီထော်ရေးတဝန်လုံဆောင်မှုတွေလိုအပ်နေတဲ့အခြေအနေတွေရှိနေတယ်
ကြာအပြင် CDM ဘူကြီးစင်ရောကလည်းတရုတ်ဖိအားအောင်အခုလိုထုတ်ခဲ့ရပေမဲ့စည်ရေးဆက်တင်းမှာပြင်းထန်နေတာကိုထောက်ပြပါတယ
်ဒါကအမှန်တရားလေဒီတရုတ်ရဲ့ဖိအားကြောင့်စာထုတ်ရတယ်မြန်မာတော့တို့ဒီလာရှုအစားပြီးပြန်ဆုတ်ထားတာမရှိဘူးအဲဒီ TNL အနေနဲ့လည်းဒါတရုတ်ဖိအားကြောင့်တော့တို့စာထုတ်တယ်စာထဲမှာပါပါတယ်ဒီစည်ရေးတင်းမှာမှုတွေကြောင့်ဒီပြည်သူတွေလေချောင်းတွေတိုက်ခိုက်ဖြက်ဆီးခံထားရည်များလို့ဆေးရဆွေးနွေးဖို့အသင့်ရှိတယ်ဒါပေမဲ့ခုခံကာကွယ်ခွင့်ကင်ဆယ်ထားမယ်လို့ပြောထားတာလည်းပါတယ်ပေါ့နော်အဲ့မှာဘာတွေ့ရလဲဆိုတော့ဒီမြောက်ပိုင်းမဟာမိတ်ညီနောင်တုံးပွဲကိုစခအကျန်းဖက်အဖွဲ့စည်းကြီးညာထားပါတော့။အဲဆိုမူရအတိုင်းရိုက်ဆွေးနွေးလို့မြင်အောင်။အကျန်းဖက်အဖွဲ့စည်းအဖြစ်ကနေတစင်လျှော့ချရမယ်ပေါ့နော်။အဲ့တော့စခဓာတ်တိုက်ရင်လေလေချောင်းတိုက်ခိုက်မှုတွေလှုပ်လာရင်လေ TNL ဘက်ကနေပြန်ပြီးတော့ဒါခုခံတော်လန်စစ်ဆိုပြီးတော့ပြန်လှုပ်ရမယ်ဆိုတဲ့အနေအထားမျိုးပေါ့။အဲ့တော့စခကတော့ဆွေးနွေးမဲ့အနေအထားမရှိဘူးပေါ့နော်။တရုတ်အားကုန်နဲ့အဲ့တော့သူတို့တိုက်လို့တိုက်ရတာပါတယ်ဆိုတဲ့အနေအထားမျိုးဒါတရုတ်ကိုပြန်ပြီးတိုင်တယ်တဲ့အနေအထားမျိုးပါဗျ။ဒါသူတို့တွေဒီလိုမျိုးစာထုတ်ပြီးရင်တောင်မှပဲထပ်ပြီးတော့အားကြီးကြီးနဲ့တိုက်လာတာကိုတွေ့ရတယ
်။အခုလိုဖြစ်နေတာပေါ့။စံပြည်နယ်ရေလိလာသုံးသက်သူစိုင်းထွန်းအောင်လင်ကလည်းကြာဆုံးနိုင်ငံတွေမှာအခုလိုဖြစ်တဲ့ပုံကိုခြုံငုံသုံးသက်ပြပါတယ
်။ဒီမြန်မာပြည်ရောဒီမြန်မာပြည်ရဲ့အစိတ်ပိုင်းဖြစ်တဲ့ဒီရှမ်းပြည်ရောဟို Free State ဖြစ်နေတာပေါ့နော်။ကြာဆုံးတိုင်းပြည်တွေရဲ့ ဟိုပက်တန်တွေပေါ်နေတယ်ကျွန်တော်တို့ဒီကြာရှုံးတိုင်းပြည်တွေကိုလေ့လာကြည့်တဲ့အခါမှာအဓိကအဖြစ်တော့ဗျာသူက service တွေပါလေမလုံနိုင်တာတို့ဥပဒေစိုးမိုးရေးမလုံနိုင်တာတို့ထူခြားတဲ့အချက်တစ်ချက်ကဒီနေစပ်မြင်းတွေ border area တွေမတည်ငြိမ်တဲ့ပုံမူတည်မှတခြားဘေးတိုင်းပြည်ကိုကြဲရိုက်မဲ့ကိစ္စမျိုးတွေပါလေဖြစ်လာတဲ့အခါတိုင်းဘေးတိုင်းပြည်ကနေဒီနေစပ်တည်ငြိမ်ရေးတို့သူတို့ချုပ်ကြာနာတည်တဲ့ရေးတို့ခေါင်းစဉ်အောက်ကနေဖိအားပေးတာတို့စွတ်ဖက်တာတို့အဲ့ဒီဟာမျိုးတွေလှုပ်တာအဲ့ဒီလက္ခဏာမျိုးတွေဟာတရုတ်မြန်မာနယ်စပ်မှာဟောဒီနောက်ပိုင်းမှာနည်းနည်းဖိအားပေးတဲ့လက္ခဏာမျိုးတွေဟာဒီထိုင်းနဲ့ရှမ်းပြည်နယ်စပ်မှာဟောနည်းနည်းလေးစတွေ့လာတဲ့သဘောတော့ရှိတာပေါ့နော်အခုဒီတအန်းတို့ဒီကိုကန်တို့ကိစ္စပဲကြည့်ကြည့်ဒီထိုင်းမြန်မာနယ်ဒီကရင်နယ်စပ်ဒီဝါစခန်းတွေပြန်ရွှေ့ပြီးဖို့ထိုင်းဘက်ကဖိအားပေးတိုက်တွန်းတဲ့ကိစ္စတွေနဲ့ကြည့်ကြည့်ပါနော
်စိုက်ထုံအောင်လင်ကပဲ TNL ဘက်ကတရုတ်ဖိအားအပြင်တင်ပြီးနယ်မြေတွေကိုအတိမတ်ဖြူတာခံရဖို့စစ်ကောင်စီနဲ့ဆွေးနွေးဖို့ပြောတာလည်းဖြစ်နိုင်ပေမဲ့အခုလိုဖြစ်ဖို့မလွယ်တာအတွက်လည်းမိမိကိုယ်ကိုခုခံကာကွယ်ခွင့်ကိုဒီကြေညာချက်ထဲထည့်ထားတယ်လို့ထောက်ပြပါတယ်။ဒါပေမဲ့အခုလိုတရုတ်ကဆွေးနွေးဖို့ဖိအားပေးလာတာကလက်တွေ့ဖြစ်ဖို့တော့မလွယ်ဘူးလို့ပုံမှုနောက်ရကဆက်သုံးသပ်ပြပါတယ်
။ဒီစက္ကသဘက်ကကျတော့ကျွန်တော်တို့ဒီမြောက်ပိုင်းဖွဲ့တွေကိုအကြမ်းဖက်အဖြစ်ကြေညာထားတာရှိတယ်။နောက်တစ်ခုကလည်းဒီ2700ဦးနဲ့ရွေးကောက်ပွဲလမ်းကြောင်းအောက်ကနေပဲနိုင်ငံရေးဆွေးနွေးဖို့တရုတ်တွေစုကင်ပြောဆိုနေတာရှိတယ်ပေါ့နော်။အဲ့ကျတော့ဒီနှစ်ဖက်ကွာချက်တွေအရင်ကကြီးမားနေတဲ့အနေအထားရှိနေသေးဖြစ်တဲ့အမြင့်ဆုံးအနေအထားရှိနေသေးဖြစ်တဲ့အတွက်တရုတ်ဘက်ကလုံလောက်ချက်တွေဖိအားပေးမှုတွေရှိနေလဲပဲပြည်လည်နိုင်မဲ့နိုင်ငံအရေးကြီးဖြစ်လာတော့မရှိနိုင်သေးဘူးလို့ပဲကျွန်တော်ပြောချင်ပါတ
ယ်။အချိန်ထဲမှာထိုင်းဘက်ကလည်း JWS ဝါတပ်ဖွဲ့တချို့ကိုထိုင်းနယ်စပ်ကနေဒီဇင်ဘာလ18ရက်နောက်ဆုံးထားဆုတ်ပေးဖို့တတိပေးလာတာပေါ့။စိုင်းထွန်းအောင်လွင်ကအခုလိုဆက်သုံးသပ်ပါတယ
်။ဒီဟာတော့သူ့ဘက်သူတစ်ဖွဲ့ချင်းစီရှင်းလို့ရပြီမဲ့ဒီဝါတပ်ဖွဲ့ကဒီနယ်တွေကိုပေးထားတာစစ်ဆိုးရလက်ထက်မှာစစ်ဆိုးရပေးထားတာဖြစ်တဲ့အတွက်ဒါနိုင်ငံတော်အစ်စ်ရှင်းမရမယ်ဆိုတဲ့သဘောမျိုးနဲ့ဒီစက္ကစဘက်ကိုတင်ပြတဲ့ဟာမျိုးလဲတွေ့ရတယ်။ဒီနေရာမှာမေးဖို့တခုရှိတာတော့စကားဆားဒီကိစ္စတွေမှာသူဂျားဝင်ပြီးရှင်းပေးတာတွေလုံမလားစုတ်ခိုင်းတာတွေလုံမလားအဲ့ဒီဟာတော့စိတ်ဝင်စားစရာကောင်းတဲ့အချက်ပေါ့
ဒီတိုင်းဖီယာအောင်မှာတော့စည်ရေးတင်မှမှုထဲဆွေးနွေးဖြည့်ရှင်ဖို့ပိုဖြစ်လာနိုင်ပုံရတယ်လို့ပုံမှုနောင်ယိုကတော့အခုလိုထောက်ပြပါတယ
်ထိုင်းနိုင်ငံမြောက်ဘက်ပိုင်းအနောက်မြောက်ဘက်ပိုင်းမေအောင်ဆောင်ခရိုင်ဘက်မှာလည်းထိုင်းစစ်တပ်နဲ့ဝါ GDUSA ဂျာနယ်စဲ့အကြီးပြဿနာလည်းတကယ်တော့စစ်စုနဲ့ရှည်ကြနေတဲ့ပိုင်းနဲ့အငြင်းပွားမှုပြဿနာတွေလည်းရှိနေခဲ့တဲ့အခြေအနေတော့ရှိနေတာပေါ့နော်အဲဒီအခြေအနေမှာစစ်ကောင်စီဘက်ကတော့အပြည်တွင်းမှာလည်းအခြေအနေတွေကစံနေရတော့ဝါနဲ့ထန်စစ်တဲ့ကြာစီးပြဿနာဖြစ်လာမယ်ဆိုရင်တော့ဒါသူတို့အကျိုးမြတ်အများဆုံးအနေထားတွေရှိတာနိုင်တယ်လူလာမယ်အနေထားရှိနိုင်တယ်ဘာကြောင့်လဲဆိုတော့ဝါတို့စီးပြီးခွက်တွေထိုင်းနေဖြစ်လာမယ်ဝါတို့စီးထိခိုက်ဆုံးရှုံးမှုတွေရှိတာနိုင်ရင်ဝါနေတစ်ဆင့်တုတ်လိုင်းအင်အားစုတွေမြောက်ပိုင်းတုတ်လိုင်းအင်အားစုတွေပေါ်မှာလည်းစီးရေးအပြန်လည်အကျိုးပြုတွေပေါ်မှာအများကြီးတက်ရောက်ရှိနိုင်တဲ့အခြေအနေတွေရှိတယ်လို့ပြီးမယ်လဲထိုင်းစစ်ပအာဏာပိုင်းတွေရော UDSB ရောအစီးပြီးခွက်အနေထားတွေမြောက်သွားအောင်ဖဲနေနေပြီးမှာပဲပြပြလေးလေးနဲ့ညှိနှိုင်းဖြည့်နိုင်မယ်အခြေအနေပဲရှိနေမယ်လို့ဆုံးသမီးပါတ
ယ် DNL ရဲ့ဆွေးနွေးဖို့ထုတ်ပြန်ချက်နဲ့ထိုင်းကစုတ်ခိုင်းတာကို UWS ကစစ်ကောင်စီကိုနိုင်ငံတော်အဆင့်ပြန်လွှဲခဲ့တာပေါ့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ
ဦးဝင်းမင်းမင်းမြန်တင်ပြခဲ့တာပါဗျာ VOA မာပိုင်းရဲ့ခြားသပရင်းနေ့မနေ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာပြည်ကလာတဲ့သတင်းပေးပို့ချက်တပုတ်နဲ့ဆက်ပါမယ်ခင်ဗျာစစ်ကောင်ဆောင်တွေရုံးဆိုင်တဲ့နေပြည်တော်က MICC2 ခန့်မှောက်အဝေးထိန်း drone နဲ့တိုက်ခိုက်တဲ့အကြောင်းကိုကိုစီသူကဆက်ပြောပြပါမယ
်။လုံချုံရင်ထူတက်ပြီးတော့အာနာသိန်းစစ်ကောင်းဆောင်တွေရုံးဆိုင်ရာနေပြည်တော်မှာရှိတဲ့ MICC2 ခန်းမမှာနိုဝင်ဘာလ25ရက်ကအာနာသိန်းစစ်တပ်ရဲ့ကြီးရည်လေညှိနှိုင်းကုကေရမှုဗိုလ်ချုပ်ကြီးမောင်မောင်အေးရဲ့တားဖြစ်သူမင်္ဂလာပွဲကျင်းပနေချိန်ရှားဒူးဝနီးပညာတပ်ဖွဲ့နဲ့မြို့သားညီညီအစိုးရ NUG နေပြည်တော်စစ်တိုင်းဌာနတို့ပူးပေါင်းပြီးတော့အဝေးထိန်းအသေးခံ drone တွေနဲ့တိုက်ခိုက်ခဲ့တာလို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။အာနာသိန်းစစ်တပ်ဘက်ကအကြီးအကဲတွေတက်ရောက်မယ်ဆိုတဲ့သတင်းကြောင့်မြန်မာညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးတော့တိုက်ခိုက်မှုနဲ့ပတ်သက်လို့ NUG အလဲပိုင်းတန်းချက်တနာချုပ်နေပြည်တော်စစ်တိုင်းဌာနရဲ့တာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုခုလိုပြောပါတယ
်။ငါတောင်းမယ်ဆိုတဲ့သတင်းရတယ်။အဲ့မှာစစ်ကောင်းဆောင်တွေတက်လိမ့်မယ်ဆိုတဲ့သတင်းရတဲ့အတွက်တိုက်ခိုက်တာဖြစ်ပါတယ်။အဓိကတာဝီဒရုန်းတွေပေါ့နော်။လေးစီးနဲ့တိုက်ခိုက်ခဲ့တယ်။တိုက်ခိုက်ခဲ့တဲ့နေရာမှာအကြီးအကဲမှုနဲ့ရှိပါတယ်။ဆော်ဦးတစ်ခုပြိုကျတယ်ပေါ့။ဆော်ဦးကကန့်တစ်ခုပြိုကျတယ်ပေါ့။အခြေလိုက်ကလည်းတော်တော်များတယ်လို့သိရတယ်။ကျွန်တော်အနည်းကသတင်းရလာတဲ့အတွက်စီစဉ်မှုကကျွန်တော်မြန်မာဆက်ဆံစီစဉ်ရတာပေါ့နော်။မြန်မာဆက်ဆံစီစဉ်ပြီးတက်ရတာပေါ့။အဲမင်္ဂလာပွဲကတော့အဲကျွန်တော်တို့နောက်ဆုံးရတဲ့သတင်းအရဆိုရင်တော့တော်တော်လေးကမောက်ကမဲ့နိုင်သွားတာပေါ့နော်။ တချို့လည်းလက်ပြန်သွားတယ်တချို့ရေကားပေါ်မှာနေကြားလိုက်တဲ့အတိုင်းကြောင့်လက်ပြန်သွားတယ်ကားစီးရဲ့ရှိတယ်ပြောတယ်နောက်ဝင်းလုံးကတော်တော်နိုင်တယ်ပြောတယ်ဒါတော့ပြက်တော့ပါတယ်မင်းလာဘွေးပြက်ပြက်တယ်လို့ကျွန်တော်ယူဆတာပေါ့နော်
တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပေမဲ့စစ်ကောင်စီအာဘော်တွေပေါ်ပြနေတဲ့လူမှုကွန်ရက်တွေမှာတော့ညွန်ကြိုင်းမှုချုပ်အင်ယာဝင်းတဲကိုအဝေးထိန် drone ပြက်ကြတဲ့ဖြစ်စဉ်ကိုတပ်ပေါ်နေတဲ့တခါပေါ်ပြထားပါတယ်။တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေသေဆုံးတာရှိတယ်လို့မင်္ဂလာပွဲလာရောက်သူတွေထိခိုက်တာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပေမဲ့ဒါနဲ့ပတ်သက်လို့ VOA ကတီးကြားအတည်မပြုနိုင်သေးပါဘူး။အခုလိုစစ်ကောင်ဆောင်တွေတက်ရောက်မဲ့အခမ်းအနားကိုတိုက်ခိုက်ရတာဟာစစ်တပ်အနေနဲ့စီရေးပြတ်မှတ်မဟုတ်တဲ့ရဲသားပြတ်မှတ်တွေအပေါ်မှာဒီကြောင်ကတိုက်ခိုက်တာတွေကြောင့်တံပြန်တိုက်ခိုက်တာလို့ NUG နေပြီးတော့စစ်တမ်းဌာနရဲ့တာဝန်ရှိသူကဆက်ပြောပါတယ
်ပြည်သူတွေပေါ့နော်ပြည်သူတွေကိုတော်တော်လက်ရှိတလိုင်းနဲ့မဆိုင်တဲ့စစ်ဘက်ပြည်ဆိုင်ရာပြမမဟုတ်ဘဲနဲ့တော်ပြည်သူတွေကိုဘုံကျဲတာနော်အများအားဘုံကျဲတိုက်ခိုက်နေတယ်နေ့စဉ်နဲ့တော့ပေါ့နေ့စဉ်နဲ့အများပဲနော်ညရောနေရောမရှောင်ဘူးဘုံကျဲတိုက်ခိုက်နေတဲ့ဟာတွေဒါတို့ခံစားစစ်စီနေပြန်ပြီးခံစားစစ်ခြင်းနဲ့ဘာလို့ဆိုတော့အပြင်းမဲ့တဲ့ပြည်သူတွေနေ့စဉ်တင်းနေကိစ္စမှာဒီလိုကျွန်တော်တို့ကလည်းပြန်လုပ်နိုင်တယ်ဆိုရဟာကိုသူတို့ဒီဖေးချင်တာပေါ့နော
်အခု2024ခုနှစ်ထဲ NUG 11တိုင်းစစ်တနာချုပ်နေပြီးတော့စစ်တိုင်းဌာနနဲ့ရှားရူဝော်ဒရုန်းဖွဲ့သူပူးပေါင်းပြီးတော့စစ်တပ်ခေါင်းဆောင်တွေခြေဆိုင်တဲ့စစ်ရုံးနေပြီးတော့အေလာလေးစိတ်အပြင်စစ်တပ်တဆွဲထားတဲ့နေရာတွေကိုအဝေးထိန်ဒရုန်းတွေနဲ့အချိန်20ထပ်မနည်းတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ခင်ဗျာ
အခုတော့စိတ်ဝင်စားဖွယ်နိုင်ငံတကာသတင်းဆောင်မတပုတ်ပဲလှည့်ပေးကြပါမယ်ခင်ဗျာ။တငယ်ချင်းလိုစကားစပီးပြောပေးမယ် AI ဉာဏ်ရည်တုစိတ်ရောအကြောင်းဖြစ်ပါတယ်။အလိမ်မှာပြောပြထားပါတယ
်။ပေါ်တူဂီနိုင်ငံလစ်စဘန်မြို့မှာနေ့စဉ်ကျင်းပမည်ဖြစ်တဲ့ Web Summit ဒီပြည်သာဆိုင်ရာပြပွဲဟာကမ္ဘာတဝန်းကထောက်ပေါင်းများစွာသောလူတွေကိုနောက်ဆုံးပေါ်ဒီပြည်သာဆိုင်ရာဆွေးနွေးပွဲတွေနဲ့ပြပွဲတွေကိုတက်ရောက်ဖို့နောက်ဆုံးအတီထွင်လောကအသစ်တွေမိတ်ဆက်ဖို့ဒီပွဲကဆွဲဆောင်ရရဲ့ရှိပါတယ်။ထောင်နဲ့ချီတဲ့ဒီပညာဆိုင်ရာတွဲဆောင်ပွဲအသစ်တွေကိုလည်းစတင်လှုပ်ဆောင်နေပြီးတော့ဒီလိုလာရောက်သူတွေဟာလည်းအသည့်အကျွမ်းမိတ်ဆွေအသစ်တွေကိုရှာတွေ့နိုင်စေပါတယ်။ပြင်သစ်ကမ္ပဏီဖြစ်တဲ့ Shift 89ကပြတ်တမိတ်ဆက်ပေးတဲ့ AI ရဲ့ YouTube AR နည်းပညာကလုံအားဆိုင်ရာအခက်ခံတာတွေအတွက်လေ့ကျင့်ပေးဖို့အထောက်အကူဖြစ်စေပါတယ
်။ So we have a contract for example with the French Air Force and what is critical for them is to
ကျွန်တော်တို့မှာပြင်သစ်လေတပ်နဲ့သဘောတူထားတာရှိပါတယ်သူတို့အတွက်အရေးကြီးတာကပြန်တန်းဖို့အသင့်ဖြစ်နေတဲ့လေယာဉ်တွေ drone တွေရှိဖို့ပါဒါကအရေးကြီးတယ်လေဒါကြောင့်ပြုပြင်ထိန်းသိမ်းမှုအပိုင်းမှာသူတို့ရဲ့လူတွေကိုလေ့ကျင့်သင်ကြားပေးဖို့နဲ့ပြုပြင်ထိန်းသိမ်းနိုင်တဲ့စွမ်းဆောင်ရည်ကိုမြှင့်တင်ပေးဖို့ကျွန်တော်တို့ရဲ့ AI ဉာဏ်ရည်တုနည်းပညာတွေကိုအသုံးပြုရပါတယ်
Naval Robotics Company ကတော့တကယ်စင်းလို့စကားဆက်ပြီးပြောဖို့ရမယ် AI ရဲ့ရည်တုစက်ရုပ်ကိုပြပွဲမှာမိတ်ဆက်ပြသထားပါတယ်ဒီလိုဖော်ရွေတဲ့စက်ရုပ်လေးကအပြတ်အလန်ဆက်သွယ်စကားပြောဖို့အတွက်လက်ဟန်ချီရန်နဲ့ပြောဆိုနိုင်သလိုနှုတ်နဲ့လည်းစကားပြောနိုင်စွမ်းရှိပါတယ်ဒီလိုစက်ရုပ်နဲ့တကယ်ချင်းလို့စကားပြောတော့ကမှတ်ဉာဏ်ခြုံရင်းနေတဲ့လူနာတွေရဲ့မှတ်ဉာဏ်စွမ်းရည်ကိုတိုးတက်စေဖို့နဲ့သူတို့ကျန်းမာရေးကောင်းဖို့စေဖို့အရည်ပဲတာပ
ါ This is a social robot means he should provide and support social work
ဒီစကားပြောပြီးတဲ့ဆက်ရုပ်ကလူမှုဆက်ဆံရေးလုပ်ငန်းတွေမှာအထောက်အကူဖြစ်စေပါတယ်လူမှုဆက်ဆံရေးဆိုတာကပြောဆိုဆက်ဆံတာပါနှုတ်နဲ့ရောကိုဟန်အမှုရာနဲ့ပါဒီဆက်ရုပ်ကအကုန်စကားပြောတတ်ပါတယ်ဥပမာဆိုရင်တကြီးရွယ်ကိုစောင့်ရှောက်ရေးစင်တာတွေမှာတကြီးရွယ်တွေနဲ့စကားစမီပြောပြီးတော့စိတ်ပိုင်းဆိုင်ရာအသိဉာဏ်တွေကိုပြန်နိုးကြားပေးတာလိုမျိုးပေါ့ဆိုတော့မှတ်ဉာဏ်ချုပ်ရင်းတာတွေစိတ်ဓာတ်ကြတာတွေနဲ့စိုးရင်ပူပန်တာတွေကိုကူတာပေးနိုင်ပါတယ
်စကားပြောဖို့လုပ်ပေးတဲ့စက်ရုပ်ကလူတွေရဲ့မျက်နှာအမူအရာကိုထောက်လန်းနိုင်ပြီးတော့သိလျော်တဲ့စိတ်ခံစားချက်နဲ့ပြန်ပြီးတော့တုံ့ပြန်စကားပြောတတ်တယ်လို့ဒူဆက်ကပြောပါတယ်
We have several networks running on the robot for
recognition of faces. ဒါကဘယ်သူလဲဆိုတာမှတ်မိနိုင်စေဖို့ဒီစက်ရုပ်မှာအခန်းကဏ္ဍအများကြီးထည့်သွင်းထားပါတယ်ဒီစကားပြောစက်ရုပ်မှာကထိရောက်ပြီးတော့တခြားသူရဲ့ခံစားချက်ကိုနားလည်ဝင်မြနိုင်တဲ့စွမ်းရည်ကိုဖန်တီးပေါင်းဆက်ထားပါတယ်
ဒီဒီပြာဆိုင်ရာဆွေးနွေးပွဲကိုနိုင်ငံပေါင်း153နိုင်ငံကလူဦးရေ9,000ကျော်တက်ရောက်ခဲ့ပါတယ်။ကုန်ပြီပေါင်းကတော့3,050နဲ့ရေကြီးလုပ်ငန်းတွေအကြီးအကျယ်က1,060ကျော်နဲ့ပြပွဲမှာမိတ်ဆက်စကားပြောသူပေါင်းက953ဦးလာရောက်ခဲ့ကြပြီးတော့သတင်းမီဒီယာပေါင်း1,005ဌာနကလည်းလာရောက်ခဲ့ကြတာပါ။စုံဦးတည်ထွေသူ44ရာခိုင်နှုန်းကျော်က အမျိုးသမီးတွေဖြစ်ပြီးတော့အခုချိန်ထိဒါဟာအမြင့်ဆုံးဖြစ်ပါတယ်။တယောက်လာသူအမျိုးသမီးအရေးအတွက်က42ရာခိုင်နှုန်းနဲ့မိတ်ဆက်စကားပြောသူပေါင်းက38ရာခိုင်နှုန်းရှိပါတယ်။ဒီပြပွဲကိုပေါ်တူဂီနိုင်ငံမှာ2016ခုနှစ်ကကျင်းပခဲ့တာဖြစ်ပြီးဒီနှစ်ပြပွဲကိုတော့နိုဝင်ဘာလ14ရက်နေ့အထိကျင်းပခဲ့တာဖြစ်ပါတယ်ရှင်။ကျမလေးပါပါ။
VOA ချသာပရင်းနေ့မနေ့ခင်းအစီအစဉ်ရဲ့ဒုတိယပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။နိုဝင်ဘာလစတုထမြောက်ချသာပရင်းနေ့ကို Thanksgiving ခေါ်ကျေးဇူးတော်နေ့အဖြစ် American မှာကျင်းပလေရှိပါတယ်။ American အရှိမြောက်ပိုင်းကိုဝင်ရောက်အခြေချလာတဲ့ပထမဦးဆုံးသောဥရောပတိုက်သားတွေရဲ့အတွေ့အကြုံပေါ်အခြေခံပြီးကျေးဇူးတော်နေ့ပေါ်လာတာပါစိုက်ပျိုးရေးလုပ်တဲ့လူမှုအတိုင်းဝိုင်းကြားနှစ်ထောင်ချီကရှိလာခဲ့တဲ့ရိုးရာကောက်ရိပ်သိမ်းပွဲအားလိုက်ရဲ့သဘောမျိုးလည်းဖြစ်ပါတယ်ဒီကနေ့ခေတ်မက်ဆာချူးဆက်စ်ပြည်နယ်ဖလင်းမင်းမြို့ဒေသကိုဝင်ရောက်နေချက်အခြေချလာခဲ့သူတွေကအမျိုးသားအမျိုးသမီးကလင်းငယ်တွေပါဝင်တဲ့အင်္ဂလိပ်လူမျိုး53ဦးအုပ်စုဟာသူတို့ပထမဦးဆုံးစိုက်ပျိုးရိတ်သိမ်းအောင်မြင်တာကိုကျေးဇူးတင်တဲ့အနေနဲ့အမေရိကန်ဌာနေတိုင်းရင်းသား90နဲ့အတူ1621ခုစက်တင်ဘာ27ရက်ကနေနိုဝင်ဘာ17ရက်နေ့ကာလအတွင်းကောက်သစ်စာပွဲကျင်းပခဲ့တာပါအဲ့ဒီနှစ်ရဲ့၈နှစ်နိုဝင်ဘာတုန်းကရောက်လာခဲ့တဲ့ဥရောပသားတွေဟာမက်ဆာချူးဆက်ရဲ့ပြင်းထန်လာတဲ့ဆောင်းရာသီကိုပြင်းစင်ကြိမ်မရာပဲဆူဆူရွရွကြုံခဲ့ရချိန်မှာဌာနေတိုင်းရင်းသားတွေရဲ့နှွေးထွေးစွာကူညီပံ့ပိုးမှုကိုရရှိခဲ့ပါတယ်။အဲ့ဒီတုန်းကအင်္ဂလန်ကနေမေဖလာဝါသင်္ဘောနဲ့ထွက်လာပြီးအမေရိကန်မြေပေါ်ခြေချလာသူဥရောပသား102ဦးတို့ဟာလည်းတနှစ်တာကိုကြော်ဖြတ်ပြီးအသက်ရှင်ခဲ့ပုံရပါတယ်။ပထမဦးဆုံးလုပ်တဲ့ပွဲကိုတော့ Thanksgiving နေ့အဖြစ်မသတ်မှတ်ရသေးပေမဲ့အဲ့ဒီမှာကစားပွဲတွေ၊စည်ရေးပြအခမ်းအနားနဲ့ပျော်ပွဲရှင်ပွဲတွေပါဝင်တာပါ။ဘာသာရေးစုထောင်းပွဲလုပ်ပြီးမှတော့ပင်နဲ့အချားကြက်ငှက်ငားနဲ့ပင်လဲစားခရုအပြင်ပြောင်းမှုကြောင့်ပေါမှုနဲ့ဟင်းသီးဟင်းရွက်တည်တည်ဝလံတွေလည်းအဲ့ဒီပွဲမှာအတူသုံးဆောင်ခဲ့ကြပါတယ်။စားသောက်ပွဲရာတွေပြောင်းလဲသွားခဲ့ပေမဲ့ Thanksgiving နေ့ပွဲကိုတော့ဒီကနေ့အချိန်ထိဆက်လက်ကျင်းပနေဆဲဖြစ်ပါတယ်။ရန်ဒီရဝေးမှာရှိကြတဲ့မိသားစုဝင်တွေနဲ့မိတ်ဆွေတွေကျေးဇူးတော်နေ့မှာပြန်ဆုံကြပြီးဒီနေ့ကိုအထူးအလေးထားတဲ့အနေနဲ့ကျက်စင်သားကိုကင်ရင်အာလူးနဲ့အသီးရွက်မျိုးစုံcranberry sauce တွေနဲ့တွဲစားကြသလိုရွှေဖယုံသီးအစာသွတ်မုတ်လည်းပါဝင်ပါတယ်ဒီလိုနေမျိုးမှာအပြင်းပြေဝိုင်းဖွဲ့ပြီးတခုခုစုကစားကြတာမျိုးညစာချက်ပြုတ်နေတော့ TV မှာအားကစားအစီအစဉ်ကြည့်ကြတာမျိုးလည်းရှိပါတယ်ကျွန်တော်တို့နိုင်ငံရဲ့သမိုင်းတစ်လျှောက်ဒီလိုအခြေအမျိုးဆိုတာကအတိတ်မှာကြုံခဲ့ရတဲ့အခက်အခဲနဲ့အောင်မြင်စွာဖြတ်သန်းနိုင်ခဲ့တဲ့ကျေးဇူးတင်ပွဲအခြေအနေတွေကိုပြန်ပြောင်းသတိရစေပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်အမေရိကန်ပြည်ထောင်စုရဲ့လို့ဖြစ်မလာခင်တုန်းကဘာသာရေးအရရွှေပြောင်းဝင်ရောက်လာသူတွေဟာဒီမြေပေါ်မှာဒေသခံဌာနေတိုင်းရင်းသားတွေရဲ့ရရောတဲ့ကူညီပံ့ပိုးမှုနဲ့အောင်မြင်စွာပထမဦးဆုံးသီးနှံတွေရိတ်သိမ်းနိုင်တာကိုဂုဏ်ပြုတဲ့အနေနဲ့ကျေးဇူးတော်နေ့ကိုကျင်းပခဲ့ကြတာပါလို့လဲသမ္မတဘိုင်ဒန်ကထပ်လောင်းပြောဆိုပါတယ်ရွှေပြောင်းအခြေချလာသူတွေကကျေးဇူးတရားကိုဖော်ညွှန်းဖို့ဆုတောင်းပွဲနဲ့ Thanksgiving ကျေးဇူးတော်နေ့ကိုစတင်ခဲ့တာပါဒေသခံဌာနေတိုင်းရင်းသားတွေကသာမကူညီမထောက်ပံ့ခဲ့ရင်ဝင်ရောက်လာသူတွေမြောက်အမေရိကမှာသူတို့ရဲ့ပထမနှစ်ကာလရှင်သန်ဖို့အလားအလာမရှိနိုင်ပါဘူးဒီကနေ့ခေတ်မှာတော့ကျေးဇူးတော်နေ့ဆိုတာမိသားစုနဲ့တငယ်ချင်းမိတ်ဆွေတွေရဲ့ပြန်လည်ဆုဆောင်ပွဲတစ်ခုဖြစ်ပြီးတောက်ပတဲ့အနာဂတ်အခွင့်အလမ်းတွေအတွက်ကျေးဇူးတင်ကြောင်းတုံ့ပြန်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
VOA ရဲ့ချာသာမင်းနေ့မနေ့ပထမပိုင်းနိုင်ရွေးအစီအစဉ်ဒီမှာပဲပြန်ဆုံးပါပြီခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9နာရီရုပ်တံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်တံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုထုတ်လွှင့်ချက်တွေကိုဗီဒီယိုအနေနဲ့ digital line တွေဖြစ်ကြတဲ့လူမှုမိတ်ဆွေရုပ်သံ line VOA website Facebook နဲ့ YouTube စာမျက်နှာတွေမှာတပြိုင်တည်းကြည့်နိုင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေအစီအစဉ်စတိုက်တင်ဆက်ပါမယ်လူငယ်ကဏ္ဍဂျန်စီနဲ့အားကစားအစီအစဉ်တွေတင်ဆက်ခင်မှာ editor နဲ့ဆွေးနွေးခန်းကိုစတင်ပါမယ် American သမ္မတ Joe Biden ကယူကရိန်းကိုတာဝေးပစ်ဒုံးကျည်နဲ့မြေမြုံပိုင်းတွေအသုံးပြုခွင့်ပေးလိုက်တဲ့အတွက်စိုးရိမ်မှုတွေရှိလာသလိုတဖက်မှာလည်းရုရှားနဲ့စစ်ပြေငြိမ်းနှိမ့်နိုင်မှုအတွက်ယူကရိန်းကိုအားဖြည့်ပေးတာဖြစ်နိုင်တယ်လို့တွက်ဆမှုတွေရှိနေပါတယ်။ဦးကျော်စံသားကိုမမများသဇယံကဆွေးနွေးမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။မင်္ဂလာပါဦးကျော်စံသားရှင
်။မင်္ဂလာပါဆရာ
။အဲယူကရိန်းကိုဒီရုရှားနဲ့စစ်ပွဲမှာပေါ့တဝဲပြေမစ်ဆိုင်ဒုံးတွေကိုရုရှားပိုင်တဲ့ထဲထိသုံးဖို့ဆိုပြီးတော့အမေရိကန်နဲ့ဗြိတိန်ကခွင့်ပြုလိုက်ပါတယ်အရင်တော့ဒါကိုတစ်ချိန်လုံးတားမြစ်ထားတာအခုမှဘာလို့ခွင့်ပြုလိုက်တာလဲ
အရင်တော့တစ်ချိန်လုံးတားမြစ်ထားတယ်ယူကရိန်းကသုံးချိန်နေတာကြာပြီအများတန်းတောင်းတယ်သူတို့ကမပြေခဲ့ဘူးဆိုတော့အခုဘာကြောင့်ပြေးရလဲဆိုတော့အဲ့ဒီသူတို့ပြောတဲ့အစင်းမြင့်ဓုံပေါ့လေသူတို့က Army Tactical Missile Systems ATCAMS လို့ခေါ်တဲ့ဓုံတွေပေါ့အဲ့ဒါကိုအသုံးပြလိုက်တာဘာကြောင့်လဲဆိုလို့ရှိရင်တော့ပထမတစ်ခုကတော့စီအဖြစ်စစ်မြေပြင်မှာလိုအပ်နေတယ်လောလောဆယ်မှာမြောက်ကိုရီးယားတပ်ဖွဲ့တွေကရုရှားဘက်ကရောက်လာပြီးရုရှားဘက်ကဝင်တိုက်နေပြီးတချို့နေရာတွေမှာရှိနေပြီးတိုက်တော့မယ်ဆိုတော့ဒီဟာကိုကောက်ွယ်တဲ့သဘောဖြစ်တယ်လို့ပေါ်ရင်အပြင်တွေ့မြင်ရပါတယ်အမေရိကန်ဆိုတော့ဘာကြောင့်ဒီဟာကိုသုံးဝင်ပြုတယ်ဆိုတော့တည်ဝင်ညာချက်မရှိပါဘူးဒီအစင်းမြင့်ဒုံနဲ့ပတ်သက်ပြီးတော့နောက်အဲ့ဒါအစင်းမြင့်ရဲ့လိုအပ်ချက်ပေါ်တယ်နောက်တစ်ခုကတော့သမ္မတဘိုင်ဒန်ကရာထူးကဆင်းပြေးရဖို့နှစ်လပဲကျန်တော့တယ်ဆိုတော့နောက်တက်လာမဲ့ဒေါ်နယ်ထရမ့်ကသူဒါတက်လာရင်ဒီစီဘက်ကိုချက်ချင်းအင်းချင်းရအောင်ရဆဲအောင်လုပ်မယ်လို့ပြောနေရဟိုတမင်တကာဒေါ်နယ်ထရမ့်ရဲ့အင်းချင်းအစီအစဉ်အတွက်အနှောင့်အယှက်ဖြစ်အောင်တမင်တကာစစ်ချိန်ကိုမြင့်ပေးခဲ့တာလို့လည်းပဲတချို့က negative ဒါရှုထောင့်ကပေါ့လေသုံးသပ်ပြီးတော့ပြောကြတယ်အဲတစ်ချိန်တည်းမှာပဲတချို့ကဒီဟာကိုပဲဘာပြောလဲဆိုတော့ဒေါ်နယ်ထရမ့်ကပူတင်နဲ့ယူကရိန်းကြားမှာအင်းချင်းဆွေးနွေးပြီးအဖြစ်ချဖို့ပြောလာတဲ့အခါမှာယူကရိန်းကိုစီးရေးအချိန်အင်အားမြင့်ပေးထားခြင်းအပြင်ယူကရိန်းဟာအပေါ်စီးကသူတို့ဒန်းတူ level နဲ့ဆွေးနွေးနိုင်မယ်တဆင်းနေပြီးတော့ဆွေးနွေးရမလိုဘူးဆိုတဲ့သဘောနဲ့လွတ်တာဖြစ်တယ်လို့ပြောရတယ်။ဒါလည်းဖြစ်နိုင်တယ်ပေါ့လေအကုန်လုံးဟာဖြစ်နိုင်တဲ့အခြေအနေပါပဲစီးရေးအခြေအနေအခြေအနေရလိုအပ်တာရဲ့နောက်ပြီးတော့ Donald Trump ရဲ့အတွက်စဉ်းစားစရာဖြစ်အောင်ရဲ့နောက်တစ်ခုကအဲ့မှာယူကရိန်းဟာအပေါ်စီးကနေပြီးညှိနှိုင်းနိုင်အောင်သူတို့ဒန်းတူညှိနှိုင်းနိုင်အောင်ဆိုပြီးတော့ပေးတယ်လို့ယူဆရပါတယ်မြတ်ရှင်
အဲ့ဒီကုလသမဂ္ဂပိတ်ထားတဲ့မြေမြုံမိုင်းတွေပေါ့ဒါတွေကိုသုံးခွင့်ပြုတာရောဘာကြောင့်မလဲ
အဲ့ဒါလည်းဒီလိုပဲဆက်ဆက်နေပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့ American အစိုးရပဲတည်ဝင်ရှင်းလင်းချက်ပြောပါတယ် Lloyd Austin American ကာကွယ်ရေးဝန်ကြီးကပြောတယ်ဟိုဘက်ကလာတဲ့တပ်တွေဟာ Russian တွေဟာ Ukraine ဘက်ကိုထိုးပေါက်လာပြီဆိုရင်တကယ်အင်အားကြီးနေလက်နက်ကြီးနေမရှင်းစရန်ရကြီးနေတခြားနေထိုးပေါက်လာတာမဟုတ်ဘဲနဲ့ချင်းမြန်နဲ့ချီလင်းတက်တွေကိုပေါ့လေအာတက်စုလေးကိုလှုပ်ပြီးတော့အရင်ဆုံးဝင်ပြီးလမ်းရှင်းခိုင်းတယ်ပါညာဆိုတော့အဲ့ဒီဟာကိုဟန်တာဖို့အတွက်သူတို့အဓိကလိုအပ်တယ်တရားပို့ပြီးတော့ခက်တဲ့ကိစ္စပေါ့လေဒါနိုင်ငံတကာကုလသမဂ္ဂတာမြင်ထားတဲ့ဟာကိုဟန်တာပြီးတော့ချိုးဖောက်ပြီးတော့ပေးရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့သူတို့ကလည်းတည်ဝင်ဒါကိုအကြောင်းပြချက်ပေးပြီးတော့လုပ်တယ်ဘာပဲပြောပြောဒီအဝေးပြေးမစ္စိုင်းစနစ်ပေးတာရောမြေမြုံမိုင်းတွေကိုခွင့်ပြုတာရောနှစ်ခုလုံးကဘာလို့ပေါ်ပြနေလဲဆိုရင်ရေဘူးရအဖြစ်ဒီစစ်ပွဲမှာယူကရိန်းဘက်ကအင်အားလိုအပ်နေတယ်အင်အားနှိမ့်နေတဲ့အတွက်ကြောင့် ဒီဘက်ကပူပြီးနှင်းပေးရတယ်ဆိုတာပေါ်လင်ပါတယ်။ရုရှားကိုသူတို့မရှင်းနိုင်ဖြစ်နေတဲ့အတွက်ပူပြီးအဖြစ်ပေးတဲ့သဘောလို့ပြောမှာဖြစ်ပါတယ်
။ဒီလိုအနောက်နိုင်ငံတွေကပူတိုးတိုးပြီးတော့ခွင့်ပြုလာတဲ့အပေါ်မှာရုရှားရဲ့တုံ့ပြန်တာဘယ်လိုရှိပါလဲ
။ရုရှားဘက်ကလည်းပူတိုးတိုးပြီးတော့ဖိလာမယ်ဆိုတဲ့သဘောပါပဲ။ရုရှားဘက်မှာဆိုအခုဆိုတော့ပြောခဲ့တဲ့ ATACSM အဲဒီ precise စီ၆ဆင်းဖြစ်တယ်လို့ပြောတယ်။အရင်ကတော့ supersonic ဆိုတဲ့ standard မြန်တဲ့ missile တွေရှိရဲ့အခုတော့ hypersonic hypersonic ဆိုတာ supersonic တဲ့၅ဇာပုံမြန်တဲ့ intercept ကြားဖြတ်တိုက်ခဲလို့မရဘူးအဲ့ဒီဒုံးတွေကိုသုံးတယ်အဲ့ဒီဒုံးတွေမှာ ballistic လူကြီးကျော်ထိန်းပြီးတော့လွှတ်လို့ရတဲ့ဟာကိုပြစ်မှတ်ဖို့တခါထိနိုင်တဲ့ဟာကိုလွှတ်ပြီးတော့သုံးတယ်ပစိမ်းနာမှာစသုံးပြီးလို့ပြောတယ်ဒါနဲ့အစင်းမြင်တဲ့ဟာကိုလည်းသုံးမယ်ဆိုတော့တောက်ကြနေတဲ့သတင်းစာရှင်တွေမှာပူတင်ကပြောသားတွေ့ရပါတယ်ဆိုတော့ရုရှားဘက်ကလည်းစစ်ချင်းပူပြင်လာတဲ့အဲ့ဒီဟာတွေအပြင်ရုရှားနျူကလ িয়ার လက်နက်သုံးဖို့အတွက်သူတို့မှသတ်မှတ်ထားတဲ့သတ်မှတ်ချက်ကိုတော့ရှော့ပေးလိုက်တယ်။ဒါကြောင့်လူအရင်လွယ်လွယ်ကူကူအသုံးပြုလို့ရအောင်ဆိုတဲ့သဘောဖြစ်လာတယ်ဆိုတော့ရုရှားဘက်ကတုံ့ပြန်မှုကတော့သူအရေးကြီးတယ်အင်တန်ဂျီထားမယ်ကိစ္စဖြစ်တယ်လို့ပြောမှာပါ။
အဲ့ဒီလူတွေဖြစ်လာတဲ့အချိန်မှာပဲပေါ့ဂျာမနီဝန်ကြီးချုပ်ကသမရပူတင်နဲ့ဖုန်းဆက်ပြီးတော့စကားပြောတဲ့လူလဲသတင်းတွေမှာတွေ့ပါတယ်။တခြားနိုင်ငံတွေကရောဘလို့တုံ့ပြန်ပါလဲ
။တကယ်တော့ဂျာမနီကတော့ဒီနေတိုးအဖွဲ့မှာဂျာမနီတို့ပြင်သစ်တို့ကအစရရတဲ့သူတို့ဒင်းကျန်းအဖြေရှာစီကျင်တဲ့နိုင်ငံတွေဖြစ်ပါတယ်။ဒါနေတိုးအဖွဲ့ဝင်ဖြစ်ပေမဲ့ပေါ့လေ။ဆိုတော့သူတို့ကတော့အဲ့ဒီကိစ္စကိုစစ်စစ်အဖြေရှာစီကျင်တဲ့ဆန္ဒရရှိနေမှာပါ။မလွှဲသာလို့သာသူတို့နေတိုးစီကံတိုင်းလိုက်နာရတာပေါ့လေ။နောက်နေတိုးနဲ့မဆိုင်တဲ့ဂျာနိုင်ငံဖြစ်တဲ့တေယုကလည်းတော့ဟန်တာပါတယ်မကြိုက်ပါဘူးတေယုကစကလေးကဒီစစ်ပွဲကိုတိုက်သိမ်းဘူးကနှိမ့်နှိုင်းဖြစ်စင်ဖို့လိုအပ်တယ်ဘာညာဆိုတော့အမြဲတမ်းကျောင်းဝင်စစ်စပ်ပြင်မယ်ဆိုပြီးတော့နှစ်ဖက်လုံးကသူပြောနေတာဖြစ်ပါတယ်တေယုကလည်းကန့်ွက်ပါတယ်ထို့နည်းသကောက်ပါပဲဒီယူကရိန်းဒိုတန်နီစတဲ့အရှိဥရောပနိုင်ငံတွေပေါ့လေဟန်ဂေရီသမနာကပြောတယ်ဟာပူတင်ရဲ့ဘီလိုဘီလိုလက်နက်အင်အားတွေတိုးချဲ့သုံးလာမယ်ဆိုတော့ဒီဟာကိုသိပြီးတော့ရှော့မတွေ့နဲ့ဒီပဋိပက္ခသည်ဘလောက်တောင်ဖြစ်နေသော global conflicts လို့ပြောရဲတကဘာလုံးလွှမ်းခြုံတဲ့ပဋိပက္ခကြီးဖြစ်သွားနိုင်တယ်ဆိုပြီးတော့ Hungary သမ္မတသတိပေးတာတွေ့ပါရဲနောက်တစ်ခါ Poland ဝန်ကြီးချုပ်ကလည်းပြောတယ် Donald Tusk လာသူကလည်းပဲပြောတယ်ဒီကိစ္စဟာသိပြီးတော့အလေးထားတဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ပြောပါရဲဆိုတော့နိုင်ငံတွေတော့အထူးသဖြင့်ဒီ American ကမြေမြုံမိုင်းဒီ entry postal mines ပေါ်လေလူစား mine တွေကိုသုံးတာနဲ့ပတ်သက်လို့သိမိဖန်တာကုလသမဂ္ဂရဲ့ပဋိညင်ကိုဘာကြောင့်ချိုးဖောက်ရတယ်လဲ convention ကိုချိုးဖောက်တာဖြစ်တယ်ကုလအမေရိကန်ဟာဆိုပြီးပြောကြတယ်ဒီအထူးသဖြင့်ပြင်သစ်နိုင်ငံကလည်းပဲအစိုးရပြည်ဝင်ပြောတာတော့ကျွန်တော်မကြားသေးဘူးတော့ Le Monde သတင်းစာကြီးကတခါပြင်းထန်ပြီးဆုတ်ထားပြီးဝေဖန်တယ်ဒါဟာမလို့သိဘူးဆိုပြီးပြောကြပါတယ်ဆိုတော့ကကဘာကတုံ့ပြန်ကြတယ်ပေါ့လေကဘာကတော့သိမလို့လားဘူးပေါ့လေဒီဟာက
အရုရှားဘက်ကကူတိုက်ဖို့ဆိုပြီးတော့မြောက်ကိုရီးယားစစ်သားတွေတထောင်ကျော်အဲ့ဒီရုရှားနဲ့ယူကရိန်းနယ်စပ်ကိုလည်းလွှတ်ထားရှိတယ်။အဲ့တော့အမေရိကန်ကခံမှန်းတာကတော့မကြခင်မှာဒီတိုက်ပွဲတွေမှာမြောက်ကိုရီးယားစစ်သားတွေပါလာတော့မယ်ပေါ့။အဲ့တော့စီးရေးအခြေအနေကပိုပြီးတော့ကျေပြန့်လာမှာလား
။ကျေပြန့်လာနိုင်တယ်လို့ပြောကြပါရယ်။အဓိကအဖြစ်ဒီအမေရိကန်ကပြည်စည်းရေးသုံးငင်းပေးလာတာလည်းပဲမြောက်ကိုရီးယားတပ်တွေရောက်လာတာကိုအကြောင်းပြရဲဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့အပြန်အလှန်သူမြင့်ကိုမြင်တော့ဖြစ်လာနိုင်တယ်။သို့တော်လည်းပဲတချို့ကဘာတွက်ကြလဲဆိုတော့ပူတင်ဘက်ကတကယ်ကိုထိလက်ပြောတဲ့အတိုင်းအစွမ်းကုန်တုံ့ပြန်မှုကိုသူကစောင့်နေမယ်။အနည်းဆုံးဒေါ်နယ်ထရမ့်အစိုးရတက်လာတဲ့အချိန်ကသူစောင့်ကြည့်နေမယ်ထင်တယ်။အဲ့ဒီအချိန်မှာမှသူကအချိန်တွေကိုကြည့်ပြီးတော့သူကပူပြီးတော့အစွမ်းကုန်မြင်ကုန်မြင့်မယ်ဆိုတော့သုံးသပ်ကြရရှိတယ်။ဒါပေမဲ့အခုလောလောဆယ်ပါကအချိန်ကတော်တော်လေးမြင့်နေပြီဆိုတော့ဒါဟာသိပြီးတော့စိုးရင်ကြာကဘာအတွက်စိုးရင်ကြာကောင်းတဲ့အချိန်တွေဖြစ်ပါတယ်။အခုတလားကွဲနှစ်လားလောက်ကျန်သေးတယ်ပေါ့လေ။အဲ့ဒီအတွင်းမှာကိုအမျိုးမျိုးဖြစ်လာနိုင်တယ်ပေါ့လေ။
အဲ့တော့ဒီရုရှားယူကရိန်းငြိမ်းချမ်းရေးအလားအလာ
ပိတ်ခဲရတယ်ငြိမ်းချမ်းရေးဆိုတာဒီစစ်ပွဲဖြစ်ရတဲ့ root cause တွေကိုအကြံပြန်သုံးခုလောက်ပြောလို့ရတယ်ပေါ့ပထမဆုံးက historical background သမိုင်းနောက်ခံအပြင်ဟိုလွန်ခဲ့တဲ့2000နှစ်ချီရဲ့ကာလကလေးကယူကရိန်းဒီသီးခြားလူမျိုးလားရုရှားနဲ့တစိတ်တည်းစားလားဘာသာစကားအဖြစ်နဲ့တိတ်နှိစက်တဲ့ဒီဂျင်းဂျီမှုအဖြစ်နဲ့တိတ်နှိစက်တဲ့ဆိုတဲ့ခါကျတော့သူတို့ဟာသိခွဲရခဲ့ပါတယ်အဲဒီကြောင့်လည်းပဲ Russian Empire ကငါတို့အထက်မှာပါရီဆိုတော့ Russian ဘရင်တွေကသိမ်းပိုက်ခဲ့တယ် Ukraine ကလည်းဟာငါတို့အသီးအဖြစ်မဲ့ဆိုပြီးခွဲထွက်ခဲ့တာတွေရှိရဲ့ရှိခဲ့လို့စင်လာရှိလာခဲ့တယ်အဲဟာတပိုင်းပေါ့လေဆိုတော့နောက်တပိုင်းကဘာလဲဆိုလို့ရှိရင် CA ပြီးသွားတဲ့အခါမှာ Ukraine ဟာ Soviet Empire ကလွတ်မြောက်ပြီးတော့သီးခြားနိုင်ငံဖြစ်လာတယ်သီးခြားနိုင်ငံဖြစ်လာတဲ့အထက်မှာ Ukraine အထက်မှာလည်းပဲရုရှားလူလာတဲ့သမ္မတရှိခဲ့တယ်ဆိုတော့အဲ့ဒီသမ္မတလက်ထက်မှာပြဿနာဖြစ်တယ်အဲ့ဒီ Hans and Don Hans ကလည်းအဲ့ဒီနည်းနည်းနဲ့ဟာအဲသူတို့ဟာရုရှားလူမျိုးတွေရဲ့ဒေသရုရှားတွေရဲ့နေရာစုခွဲထွက်ဖို့လုပ်တယ်သိရလုပ်တယ်ရုရှားငြိမ်းချမ်းတပ်ဖွဲ့ဆိုတာပို့တယ်ပို့ပြီးတော့ဆွညာတော့သူတို့ရုရှားဘက်ကိုပါသွားလို့ဖြစ်တယ်ရုရှားလူလာတဲ့သမ္မတလည်းပြုတ်ထွက်သွားပြီးတော့အခုအမေရိကန်လူလာတဲ့ပြောမှာပေါ့တက်လာတယ်တလပီနောက်သူကဆိုတော့အဲ့ဒါကိုလည်းပဲနေတိုးအဖွဲ့ကလည်းပဲဆိုဗီယက်အင်ပါယာကိုအနိုင်ယူခဲ့သလိုရုရှားဒီဟာကိုပြန်ပြီးလက်စားချုပ်ဖို့ကြိုးစားလာတော့ငါတို့ထိန်ရမယ်ဆိုပြီးတော့သူတို့ကဒီဘက်ကဒီအရင်ဆိုဗီယက်ပြည်ထောင်စုကပါဝင်ခဲ့တဲ့နိုင်ငံတွေကိုဖက်ထုတ်ဖို့အများနဲ့ကြိုးစားတယ်ဆိုတော့ဆိုလို့ရှိရင်ယူကရိန်းတွေ2008ခုနှစ်မှာနေတိုးအဖွဲ့ဝင်ဖို့အထိလောက်လာခဲ့တယ်ဆိုနေတိုးအဖွဲ့မှာသူအင်းကြီးချင်းနိုင်ငံသူရန်လောက်တိဆက်နေတဲ့နိုင်ငံတခုကသူတို့အဓိကရန်သူနေတိုးအဖွဲ့ဝင်ဖြစ်သောကရုရှားဘယ်လိုမှလက်မခံနိုင်ဘူးဆိုတော့ဒီစစ်ပွဲဖြစ်လာတဲ့အထက်မှာအဓိကအကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်အိမ်မှာဆိုတော့ဒါကြောင့်အဲ့ဒီဂျာမနီရဲ့ဝန်ကြီးချုပ်ဟောင်းအင်္ဂလာမာကာကဦးတနေကသူကနဲ့ BBC နဲ့ဆရာပါပါအင်တာဗျူးလုပ်တဲ့အထက်မှာသူကောက်ွယ်ပြီးပြောပါတယ်2008မှာတဲ့ယူကရိန်းကနေတိုးအဖွဲ့ဝင်ဖို့လုပ်ခဲ့တာကိုအဲ့ဒီတော့ဂျာမန်ဝန်ကြီးချုပ်အနေနဲ့ငါဥဆောင်ပြီးကံွက်ခဲ့တယ်ဒီသမ္မတဆာကိုစီကလည်းပဲသူဘက်ကထောက်ခံခဲ့တယ်တကယ်လို့မကံွက်ခဲ့ပဲနဲ့ယူကရိန်းကအဲ့ဒီကလေးကနေတိုးအဖွဲ့ဝင်ဖြစ်သွားခဲ့မယ်ဆိုရင်ဒီစစ်ဘက်ကအဲ့ဒီကလေးဖြစ်မယ်ဆိုပြီးသူကပြောခဲ့တယ်ဆိုတာတွေဟာအဓိကကြားတဲ့အကြောင်းရင်းတွေဖြစ်ပါတယ်ဆိုတော့အခုလောလောဆယ်ကတော့စီပဋိပက္ခပေါ်တယ်အခုလောလောဆယ်ကတော့စီအပြင်ဖြစ်နေတယ်ဆိုတော့ဒီပဋိပက္ခကိုဒေါ်နယ်ထရမ့်ကတော့ဘယ်လိုပုံစံမျိုးနဲ့ဖြစ်ရှင်းလာမလဲမသိဘူးသို့ပေမဲ့အဲ့ဒီNATO ကိုတော့သူကတည်းကခက်ခွက်ခွက်လို့ထိန်ဖို့ကြိုးစားနေတယ် NATO ကလည်းသူ့သူ့တို့စီးရင်ဖို့ပြင်းထန်ကြိုးစားနေတယ်ဆိုတော့အဲ့ဒီကိစ္စအထိကတော့သူတို့လုံးလို့ရပါလိမ့်မယ်ဒါပေမဲ့သမိုင်းနောက်ခံရသူတို့အစွဲရှိနေတယ်အဲ့ဒါကိုပူတင်ကအဆုံးချတယ်ပူတင်ကအဲ့ဒီအမျိုးသားရေးစစ်တပ်ကိုဆွတ်ပြီးတော့အခုသူကသူတက်လာခါစားတော့ပြောသေးတယ်ယူကရိန်းကငါတို့ရုရှားနိုင်ငံရုရှားစိတ်တပိုင်းသားဖြစ်တဲ့ဘာညာလုပ်သေးရဲ့ဆိုတော့အဲ့ဒီကိစ္စတွေမှာရောထွေးနေတဲ့အတွက်ကြောင့်အဲ့ဒီသမိုင်းနောက်ခံကိစ္စကိုလည်းပဲထိန်သိမ်းဖို့လိုပါလိမ့်မယ်အာပူတင်အလွန်ဆိုရင်တော့မပြောတော့ဘူးဒီတွေ့ကြုံစမ်းပျောက်သွားမလားဆိုတော့သမိုင်းဆိုတာကတော့ဒီဖြစ်ရတဲ့ကတော့လူတည့်ရဘယ်လိုဖြစ်လာမယ်လို့ခမာယာစိတ်ခက်တဲ့ကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့ပါဦးကြိုစမ်းပါရှင်အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတ
ယ်ဟုတ်ပါဘူ
း VOA American တန်ရဲ့ VOA မြန်မာနာနခင်ရုပ်တံနဲ့ Radio ထုတ်လုပ်မှုအစီအစဉ်ကို Digital Line တွေကအပြင် Line to Radio နဲ့ဖမ်းယူနိုင်ပါတယ်မနက်6နာရီမှာစတင်တဲ့ Radio Season မှာပထမပိုင်းနာရီဝဲမနက်6နာရီကနေ6နာရီခွဲအထိထုတ်လွှင့်မှုတွေကို line to meter 25 kHz 11865 line to meter 32 kHz 6153ညနဲ့ line to meter 40 kHz 0933ညတို့ကနေဖမ်းယူနိုင်ပါတယ်မနက်6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်ကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံ line UA မြန်မာပိုင်း Internet စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လိုရဆိုရင်တော့ VOA email လိပ်စာ barmis@voanews.com ဖြစ်ပါတယ်ညာ။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားဆက်သွယ်နိုင်ပါတယ်။အခုတော့ Gen Z Season နဲ့ဆက်ပါမယ်ဗျ။လူမှုသိပ္ပံဘာသာရပ်ကိုပညာတော်သင်ဆုအဖြစ်နဲ့ Oxford Tech သို့မှာမဟာဘွဲ့ရောပါကူဘွဲ့ကိုပါလေ့လာနေတဲ့ကိုသုထက်အကြောင်းပါသူတို့ပညာတော်သင်ဆုအပြည့်ရဖို့ဘလို့အခွင့်အလမ်းတွေရှိလဲဆိုတော့ဒီတစ်ပတ် Gen Z ပြည်သက်တွေမက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ညာ
ကျွန်တော်တို့နိုင်ငံမှာလည်းဒီလူမှုသိပ္ပံဘာသာရပ်တွေကိုအထူးပြုလေ့လာတဲ့သူတွေကလည်းအချိန်တော့အရန်နေခဲ့တယ်ပေါ့နော်ဆိုတော့အဲဒီ gap ကိုလည်းတနောက်တနည်းနေပြီးတော့ဖြည့်ပေးလို့ရအောင်ဆိုပြီးတော့ကျွန်တော်ရွေးချယ်ပြီးတော့တရားဖြစ်ခဲ့တာ
ပါ Hello Gen Z တွေလူငယ်တွေရဲ့အတွေ့အခေါ်ကလေတကယ်ကိုအမှန်ကန်မယ်နော်အခုကြားခဲ့ရတဲ့လူငယ်လေးဆိုလို့ရှိရင်လည်းဘယ်သူမှမတွေ့ထားတဲ့ပညာရည်မျိုးမှာစိတ်ဝင်တစားနဲ့ထဲထဲဝင်လေ့လာနေတဲ့လူငယ်လေးเนาะအဲ့တော့သူကဘယ်သူလဲဘေဘာသာရပ်ကိုလေ့လာနေရတူလဲ
နောက်နာမည်ကတော့သူထပ်ပါအခုလက်ရှိမှာတော့ University of Oxford မှာတရှိတော့အာရှလေ့လာရေးဆိုင်ရာထူးပြုပါရဂူဘွဲကို Oxford တက္ကသိုလ်နေပြီးတော့တိုင်းရင်ချီမင်းနဲ့ Clarendon Fund Scholarship နဲ့တက်ရောက်နေပါတယ်2022ကနေ2024မှာတော့ Oxford တက္ကသိုလ်မှာပဲ Master of Philosophy in International Relations ဘွဲကို Jardine Foundation Scholarship နဲ့တက်ရောက်ခဲ့ပါတယ်
ဟုတ်အောက်ဆိုလိုနေရာမျိုးမှာမာစတာရန်အတွက်ကပါရဂူရန်အတွက်ပါပညာတော်သင်ဆုအပြည့်အဝနဲ့ကျောင်းတက်နေရဲဆိုတော့ တကယ်အံ့ဩစရာကောင်းတယ်နော်အဲ့တော့သူငယ်ငယ်တုန်းကအကြောင်းလေး၁၀တန်းအောင်ရတဲ့အကြောင်းလေးကိုလည်းနားထောင်ကြည့်အောင
်ဒီ2014တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုဒီဘာသာစုံကုလနဲ့အောင်မြင်ရခါမှာပေါ့ဒီစေတက္ကသိုလ်တို့ပြီးသွားလို့ရှိရင်အင်ဂျင်နီယာနဲ့ဆိုင်တဲ့တက္ကသိုလ်တွေပေါ့နော်ဒါတွေကိုစပြီးတော့လေ့လာပြတဲ့မိဘတွေကလည်းတိုက်တွန်းတာမျိုးရှိတယ်ပေါ့ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဒီငငယ်လေးကတည်းကဒီပထဝီဝင်တို့တမိုင်းတို့လိုမျိုးဝိဇာဘာသာရဲ့တွေကိုပို့ပြီးတော့စိတ်ဝင်စားခဲ့တယ်ပြီးပို့ပြီးတော့လည်းဒါတွေကိုလေ့လာကျင့်ခဲ့တယ်ပေါ့အဲဒီအချိန်မှာပဲကျွန်တော်တို့ကဒီရန်ကုန်တက္ကသိုလ်မှာလည်းဒီဝိဇာသိပ္ပံဘာသာရဲ့တွေကိုဒီ Center of Excellence COE နေနဲ့ပြန်ပြီးတော့ဖွင့်ခဲ့တယ်ပေါ့နော်ဆိုတော့အဲဒီအခါမှာကျွန်တော်ဘယ်ဘာသာရဲ့တွေကိုလေ့လာလို့ရလဲကြည်တယ်ကြည်တဲ့အခါမှာတော့ကျွန်တော်ဒီနိုင်ငံရေးသိပ္ပံနိုင်ငံကဆက်ဆံရေးဥပဒေအင်္ဂလိပ်စာအထားတွေကိုတရားနေမှာနောက်ဆုံးအနေနဲ့တော့ဒီနိုင်ငံရေးသိပ္ပံကိုရွေးချယ်ခဲ့တယ်ပေါ့ပြီးတော့နောက်တစ်ခုကကျတော့ကျွန်တော်တို့နိုင်ငံမှာလည်းဒီလူမှုသိပ္ပံဘာသာရဲ့တွေကိုအထူးပြုလေ့လာတဲ့သူတွေကလည်းအဲ့ဒီအချိန်တော့အရန်နေခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီ gap ကိုလည်းဒီနောက်တနည်းနေပြီးတော့ဖြည့်ပေးလို့ရအောင်ဆိုပြီးတော့ကျွန်တော်ရွေးချယ်ပြီးတော့တက်ရောက်ဖြစ်ခဲ့တာ
ပါ။သူကလေရန်ကုန်တက္ကသိုလ်မှာအကြောင်းပြီးတော့ရတဲ့ဒီပြိုင်နယ်တဲ့ထိုင်းနိုင်ငံချူလာလာကောင်တက္ကသိုလ်မှာပထမ Master ဝယ်ယူခဲ့တယ်။အဲ့ဒီကနေပဲဒီပြိုင်နယ်ထဲမှာပဲသူက Oxford ကပေးတဲ့ပညာတော်သင်ဆုနဲ့ဒုတိယ Master ဝယ်တက်ခဲ့တယ်တဲ့။အဲ့တော့သူရခဲ့တဲ့ပညာတော်သင်ဆုအကြောင်းလေးလည်းအခုလိုပဲမျှော်ပေးထားတယ်။
ဆိုတော့ Oxford နဲ့ပတ်သက်တဲ့ scholarship တွေကတော့ကျွန်တော်တို့ရှေ့မှာတော့ကဒီ Jordan Foundation scholarship ဆိုလို့ရှိရင်ရဘူးတဲ့ senior တွေရှိရပေါ့เนาะသူတို့တွေရဲ့ဒီ webinar တွေဘာတွေလာထောင်ဖြစ်တယ်ပေါ့ပြီးတော့ဒီ Jordan Foundation scholarship ဆိုလို့ရှိရင်ကျတော့ဒီ Oxford မှာပဲ BD Master ဆိုတော့ BD PhD နဲ့မဆိုပါဖြစ်လို့ရတယ်ပေါ့เนาะဒါပေမဲ့သူကတော့ဒီရှေ့တောင်အာရှနိုင်ငံတွေနဲ့တရုတ်မြန်မာပါဝင်ပေါ့เนาะဒီနိုင်ငံတွေကိုပေးတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကဒီတစ်ခုကိုတော့ target ထားပြီးဟိုဖြစ်မယ်ဆိုပြီးတော့တော့ဖြစ်ခဲ့တော့ရွှေတက်ချောက်ဖြစ်ခဲ့တာပေါ့เนาะပြီးတော့ Oxford ရဲ့ website ကိုတင်ချာရှာမယ်ဆိုလို့ရှိရင်ကျတော့လေတို့ဒီ The Choice Scholarship တွေကို direct nomination process နဲ့တွားတာမျိုးတွေလည်းရှိတယ်ပေါ့เนาะအဲအဲ့တော့ကြမလို့ဒီကျွန်တော်အနေနဲ့ကတော့ဒီအရှောက်ကြည့်ရတော့မမာဘူးဆိုတဲ့သဘောတရားနဲ့ဒီ2021မှာပဲဒီ Choice Scholarship ဒီ Master Thesis ရေးနေနေပဲကျွန်တော်ဒီဘက်ဒုတိယ Master အတွက်ကိုဒီ application စလို့ဖြစ်ခဲ့တယ်ပေါ့
ရွေးချယ်စရာတွေအများကြီးရှိနေတဲ့တဲကမှလူမှုသိပ္ပံဘာသာရဲ့မျိုးကိုထက်ထဲဝင်နေစနစ်တကျလေ့လာပြီးတော့အောက်ဆိုမှာ PhD ရောပါရဂူဒန်အတွက်ပါတက်နေရဲဆိုတော့ဘလူအရာတွေကသူ့ကိုတွန်းအားပေးပြီးတော့အဲ့လောက်ထိစူးစမ်းလေ့လာနေရတာလေ
ဆိုတော့ဘလူအရာတွေကတွန်းအားပေးလဲဆိုလို့ရှင်တော့ကျွန်တော်ရဲ့အဓိက personal trait နှစ်ခုလို့ပြောရမှာပေါ့နော်ဆိုတော့ဟိုပထမတစ်ခုကတော့ဟို curiosity ပေါ့ကျွန်တော်ကနည်းနည်းဟိုတစ်ခုခုဆိုလို့ရှင်ရင်သိကျင်ပြီးတော့ဆက်စုတက်တဲ့အချင်းရှိရဲဆိုတော့ဟိုဒီဘာသာရဲ့တွေကိုလေ့လာတယ်ဆိုတဲ့အခါမှာဒီကိုစာမွေးဖြေနိုင်ဖို့အမှတ်ကောင်းဖို့ဆိုတဲ့ဟာမျိုးထပ်ဆောင်လို့ရှိရင်ကိုကိုယ်တိုင်ကဒီအရာတွေကိုတကယ်လေ့လာခြင်းတည်ချင်နေလို့ဆိုတဲ့သဘောတရားမျိုးနဲ့လေ့လာရမျိုးပေါ့နော်ဆိုတော့နောက်တစ်ခုကတော့ဒီရှေ့မှာပြောသလိုပဲဒီကိုလေ့လာထားတဲ့ဘာသာရပ်တွေနဲ့တကူဖို့ဒီကိုရဲ့လူမှုအတိုင်းဦးမဖြစ်ဖြစ်ကိုနိုင်ငံမဖြစ်ဖြစ်ကိုအကျိုးပြုခြင်းနဲ့ပေါ့နော်အဲဆိုတော့ဒီတိုင်းပြည်ရဲ့အသွင်ကူပြောင်းရေးတွေပဲဖြစ်ဖြစ်ပြီးတော့လို့ရှိရင်ဒီတိုင်းပြည်ရဲ့လူဆောင်ရေးမြင့်တွေကိုဒီစားဖို့တော်ပြီဖြစ်ပေါ့နော်ဆိုတော့ဒီလိုမျိုးနေရာတွေမှာဒီဘာသာရပ်တွေလေ့လာထားတဲ့သူတွေကအများကြီးလိုအပ်နေတဲ့အတွက်ကြောင့်ဆိုတော့ဒါလည်းကျွန်တော်တို့ကိုဒီ motivation တစ်ခုဖြစ်စေပါတယ
်။သူလိုပဲကြိုးစားခြင်းနဲ့လူငယ်တွေအတွက်အားပေးစကားလေးက
ဘယ် starting point တစ်ခုကနေပြီးတော့ဒီသွားမယ့် journey ကြီးအများတိုင်းဒီဖတ်တယ်ပေါ့နော်မလွယ်နေဘူးမလွယ်နေတဲ့အခါမျိုးမှာအကိုကဒါကိုတကယ်ဝါသနာပါတယ်ကိုတကယ်လှုပ်ချင်နေဆိုတော့အခါမှသာဒီဈာထဲအခက်ခဲတွေကိုကြမ်းကြမ်းခံနိုင်ပြီးတော့ဒီကိုလှုပ်ချင်တဲ့ဘန်းနိုင်တစ်ခုကိုရောက်မှာပေါ့နော်ဆိုတော့အဲ့အတွက်ကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဒီတခါတလေမှာဒီရွေးချယ်ခက်ခဲနေတာမျိုးတွေပေါ့နော်ဒီကိုဒီကွာစိတ်ဝင်စားတာတခုဒါပေမဲ့ဒီဖြစ်တဲ့နာတခုဆိုတဲ့ဟာမျိုးဖြစ်နေတဲ့ခါမျိုးမှာဆိုလို့ရှိရင်ဖြစ်နိုင်ဆုံးအခြေအနေမှာဆိုတော့ဒီဟာတခုကိုလိုချင်တဲ့ဟာကိုဖြစ်ချင်တဲ့ဟာကိုပဲရွေးစီချင်ပါတယ်ဟုတ
်ကဲဂျန်စီတို့ကြီးအခုကြားခဲ့ကြရတာကအောက်ဆိုတက္ကသိုလ်မှာမာစတာရန်အတွက်ကောပါရဂူရန်အတွက်ပါပညာတော်ပင်စုအပြည့်အဝနဲ့ကြောင်းတက်နေတဲ့လူငယ်လေးတယောက်အကြောင်းကြားခဲ့ကြရတာနော်ဂျန်စီတို့လည်းကိုဖြစ်ချင်နေတဲ့အရာလေးတွေကိုစနစ်တကျနဲ့ကြွကြဆဆလေ့လာပြီးတော့အောင်မြင်မှုကိုအရာယူနိုင်ကြပါစေလို့ဆုတောင်းပေးလိုက်တယ်နော်နောက်တစ်ပတ်ဒီမှာလည်းဂျန်စီရှိနေပါတယ်စောင့်ကြည့်ကြပါအောင်နော်တတ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VUE ရဲ့ထုတ်လင်းချက်တွေကို bamis.vuenews.com မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့တပတ်တွင်းအောက်စားသတင်းတွေကိုကြည့်အောင်ပါကိုရနိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်
င်္ဂလာမှာပြီးခဲ့တဲ့သတင်းပတ်ကုန်ကကစားခဲ့တဲ့ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့လီဗာပူးအသင်းနိုင်ပွဲတွေဆက်နေပြီးတော့ချန်ပီယံမန်ချက်စတာစီးတီးအသင်းကတော့ထပ်ပြီးတော့ရှုံးသွားခဲ့ပါတယ်။စနေနေ့ကပွဲတွေမှာချယ်ဆီကလက်စတာကို2ဂိုးတကိုးနဲ့နိုင်ပြီးတော့အာဆနယ်ကနော်တန်ဖောရက်စ်ကို3ဂိုးကိုမရှိနဲ့နိုင်ပါတယ်။ချန်ပီယံမန်စီးတီးနဲ့စပေါ့စ်တို့ပွဲမှာတော့မန်စီးတီးကစပေါ့စ်ကိုအိမ်ကွင်းမှာ4ဂိုးကိုမရှိနဲ့ရှုံးသွားခဲ့ပါတယ်။မန်စီးတီးသည်ဟာဒီပွဲရှုံးသွားတာကြောင့်ပရီးမီယာလိဂ်မှာနောက်ဆုံး3ပွဲသက်တိုက်ရှုံးထားသလိုပြိုင်ပွဲအားလုံးမှာရှုံးတာ5ပွဲသက်တိုက်ရှိသွားပြီဖြစ်ပါတယ်။ဒါဟာဂေါ်ဒီယိုလာအထက်တော်သူ့ရဲ့နီးပြတက်တန်းတစ်လျှောက်မှာပထမဆုံးအချိန်5ပွဲသက်တိုက်ရှုံးတာလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကပွဲဒီမှာတော့လီဗာပူးကဆောက်သမ်တန်ကို83နှစ်မှာရတဲ့ပယ်နယ်တီနဲ့နောက်ဆုံးမှာ3ဂိုးနဲ့2ဂိုးနဲ့နိုင်သွားခဲ့ပါတယ်။မန်ချက်စတာယူနိုက်တက်အသင်းကတော့နီးပြတဲ့ရူဘင်အမ်မရင်ရဲ့ပွဲဥဒ္ဓတ်မှာတန်းစင်းစုံတဲ့ရောက်နေတဲ့ Ipswich Town အသင်းနဲ့တကိုးစီတီးကျသွားခဲ့ပါတယ်။ပွဲစားပြီး82ဆက်ကမှာ Rashford ကဂိုးသွင်းလို့အယူသွင်းရှေ့ကဥဆောင်ခဲ့ပေမဲ့လည်းနောက်ထပ်ဂိုးမသွင်းနိုင်ပဲခြေပါကိုပြန်ပေးလိုက်ရတာကြောင့်တကိုးစီတီးကျသွားခဲ့တာပါ။အယူသွင်းဟာဒီပွဲမှာတော့ဒီပြားတဲ့ Emery ရဲ့ကစားကပုံစံတဲအောင်မှာအထာမကျသေးပဲရုန်းကန်နေရတဲ့ပုံတွေ့ရပြီးဒီပေါ်မှာ Man U နီးပြားတဲ့ Emery ပြောတာကတော့
What I understood today is that they are trying.They are really trying they stay in the positions
ကျွန်တော်ဒီနေ့နားလည်တာကတော့သူတို့စ조사ခဲ့ကြပါတယ်တကယ်ကို조사ခဲ့တာပါသူတို့ကိုပြောထားတဲ့နေရာမှာနေကြပြီးပြောတဲ့အတိုင်း조사ပြီးလိုက်ကစားကြပါတယ်ဒါကအရန်အရေးကြီးတဲ့အချက်ပါအရန်ခက်ခဲတဲ့အချိန်မှာတော့ကျွန်တော်တို့ပြောတဲ့အတိုင်းလိုက်ကစားကြပါတယ်ပရိသတ်တွေအတွက်တော့စိတ်ပြည့်စရာဖြစ်မယ်ဆိုတာကျွန်တော်သိပါတယ်ဒါပေမဲ့ကျွန်တော်တို့ဒီအချိန်မှာပွဲတွေအတော်များများမှာအပြောင်းလဲတွေအများကြီးလုပ်နေပါတယ်ကျွန်တော်တို့အနေနဲ့အချိန်အတော်ကြာအခက်ခဲတွေနဲ့ကြုံရအောင်မှဖြစ်ပြီးပွဲတွေနိုင်ဖို့ကြိုးစားလုပ်သွားမှာပါအဲ့ဒီတော့အချိန်ယူရမှာပါဒါပေမဲ့ကျွန်တော်တို့နိုင်ဖို့လည်းလိုပါတယ်ဒီကနေ့အိုနာနာသာမကယ်ရင်ကျွန်တော်တို့ရှုံးနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့လက်တွေ့ကြကြစဉ်းစားပြီးနားလည်ရမှာကသူတို့ဟာနှစ်ရက်တည်းနဲ့အပြောင်းလဲတွေအများကြီးလှုပ်ထားရတယ်ဆိုတာပါ ဒီတော့မှာမန်စီးတီးရှုံးပြီးတော့လီဗာပူးနိုင်သွားတာကြောင့်ဆက်တပွဲပြီးမှလီဗာပူးက31မှတ်နဲ့ဒုတိယနေရာကမန်စီးတီးကို7မှတ်အသာရထားပါတယ်ခင်ဗျာ။ဒီတော့မှာပဲမန်စီးတီးနီးပြဂေါ်ဒီယိုလာဟာအသင်းနဲ့နောက်ထပ်နှစ်နှစ်စာချုပ်သက်တမ်းတိုးလိုက်တယ်လို့မန်စီးတီးသင်းကကြာသပတေးနေ့ကချင်းကြားပါတယ်။ဂေါ်ဒီယိုလာဟာမန်စီးတီးနဲ့ဒီဘောလုံးရာသီကုန်မှာစာချုပ်သက်တမ်းပြည်မှာဖြစ်ပြီးတော့အသင်းကနေထွက်တော်မလို့မျိုးအတင်းတွေထွက်နေခဲ့ပေမဲ့လည်းအတင်းနဲ့နောက်ထပ်နှစ်နှစ်ဆက်နေဖို့စာချုပ်တက်တန်းတိုးလိုက်တာဖြစ်ပါတယ်။မက်ဆီဒီသင်းဟာအတင်းတွေလိုက်နာမဲ့ဘာနာရေးဆိုင်ရာစီးမြင့်နေတဲ့ကျင့်ဝတ်တွေကိုချိုးဖောက်မှုနဲ့အမှုတွေရင်ဆိုင်နေရပြီးတော့တကယ်လို့အပြစ်ရှိတယ်ဆိုရင်ပရီးမီးယားလိဂ်ကနေပါတန်းစင်းတဲ့အထိရေးယူခံရနိုင်ပွဲရှိနေတာပါ။ဂွာဒီယိုလာကတော့မက်ဆီဒီသင်းရေးယူခံရလို့တန်းစင်းခဲ့ရရင်တော့မှစာချုပ်တက်တန်းပြည့်တဲ့အထိမက်ဆီဒီနီးပြဖြစ်ဆက်ရှိသွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။
I said 6 months ago, 1 year ago, when everything, when all the clubs accuse us to have done something wrong. So, what happened?
ငွေရဲ6လကအသင်းတွေအားလုံးကကျွန်တော်တို့ကိုမမှန်မကန်လုပ်တယ်ဆိုပြီးဝိုင်းဆူဆွဲတုန်းကကျွန်တော်ပြောမှုပါတယ်။တကယ်လို့ကျွန်တော်တို့ကိုတန်းစင်းတဲ့အချိန်အပြစ်ပေးအရေးယူလိုက်ရင်ဘယ်လိုလုပ်မလဲဆိုပြီးပြောတော့ကလည်းကျွန်တော်အနေနဲ့ဒီမှာဆက်ရှိသွားမယ်လို့ကျွန်တော်ပြောခဲ့ပါတယ်။ဂွာဒီယိုလာအခုလိုနောက်ထပ်နှစ်စာချုပ်တက်တန်းထိုးလိုက်တဲ့အတွက်မန်စီးတီးအသင်းမှာ2029ဘောလုံးရာသီကုန်ထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာ။အီတလီမှာတော့တီဗီရေကဂျလိုဝါအသင်းဟာအာဆိုအသင်းကောင်းဆောင်ဟာပက်ထရစ်ဗီယာရာကိုနီးပြတဲ့ဖြစ်နဲ့ခန်းလိုက်ပါတယ်။ဂျလိုဝါအသင်းဟာဒီနေ့ဘောလုံးရာသီကုန်မှာရုပ်ကန်နေရပြီးတော့တန်းစင်းစုံသားမှာရောက်နေတာကြောင့်နီးပြဂျလာဒီနိုနဲ့လမ်းခွဲလိုက်ပြီးတော့ဗီယာရာကိုနီးပြဖြစ်ခန်းလိုက်တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတော့အင်တာမိုင်းမီအသင်းကအာဂျင်တီးနားနီးပြဂျရာဒိုဒါတာမာဂျီလိုဟာနီးပြတဲ့ကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။အင်တာမိုင်းမီအသင်းဟာပြီးခဲ့တဲ့ MLS ရှုံးထွက်ပထမအဆင့် Quarter Final ပွဲမှာ Atlanta United အသင်းကိုမမျှော်လင့်ဘဲရှုံးသွားပြီးတဲ့နောက်မှာပဲကိုယ်ကိုယ်တော်ကိစ္စတွေကြောင့်ဆိုပြီးတော့အသင်းကနေနှုတ်ထွက်တော့မှာဖြစ်တယ်လို့မာတီနိုကနိုမာ22ရက်နေ့ကကြေညာပါတယ
်။ Bueno, le voy a decir algo ya que todos conocen por cuestiones
ကျွန်တော်အနေနဲ့အင်တာမိုင်းယာမီအသင်းကနေထွက်ပါတော့မယ်။ကျွန်တော်နဲ့ကျွန်တော်ရဲ့နီးပြတစ်ဖွဲ့လုံးရှင်းနှစ်ပြန်လာမှာမဟုတ်ပါဘူး။ကျွန်တော်အနေနဲ့ကိုရီးကိုရာကိစ္စကြောင့်ရိုဆာရီယိုမှာရှိဖို့လိုပါတယ်။ကျွန်တော်အနေနဲ့နောက်ဆုံးပြောချင်တာကတော့ကျွန်တော်တို့ဒီမှာနီးပြအဖြစ်လှုပ်ခဲ့ရတဲ့အခြေအနေကိုပြောပါရစေ။ကျွန်တော်တို့ဒီမှာနီးပြအဖြစ်လှုပ်ခွင့်ရတဲ့အတွက်နီးပြတစ်ဖွဲ့လုံးကကျေးဇူးတင်ပါတယ်။
ပြီးခဲ့တဲ့တစ်နှစ်ခွဲမှအသင်းကိုအပြောင်းအလဲတွေလုပ်ခဲ့တဲ့အချိန်အတွင်းမှာပါဝင်ခွင့်ရခဲ့တဲ့အတွက်ကျွန်တော်တို့တကယ်ကိုဝမ်းသာမိပါတယ
်။အချိန်တည်းမှာပဲအင်တာမိုင်းမီသင်းဟာအာဂျင်တီးနားနဲ့ဘာစီလိုနာကွင်းလည်ကစားသမားဟာဗီယာမက်စကီယာနိုတို့ကိုသူ့ရဲ့နီးပြဖြစ်နဲ့ခန့်လိုက်ပါတယ်။မက်စကီယာနိုဟာအာဂျင်တီးနားယူ20အသင်းရဲ့နီးပြဖြစ်နဲ့တာဝန်ယူထားပြီးတော့ပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲဝင်ခဲ့တဲ့အာဂျင်တီးနားယူ23အသင်းကိုလည်းနီးပြဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ။တင်းနစ်ဂျိုင်ဘွေဘက်မှာတော့ဆွေနိုင်ငံမှာကျင်းပခဲ့တဲ့ဒေးဗစ်ဆလာခံရလိုက်တင်းနစ်ဂျိုင်ဘွေမှာလက်ရှိချန်ပီယံအင်လီအသစ်အနိုင်ရပြီးတော့နှစ်ကြိမ်သက်တိုက်မှုဆွေးသွားခဲ့ပါတယ်။ဒေးဗစ်ဆလာဖိုင်နယ်ကိုတနင်္ဂနွေနေ့ကမာလာဂါမြို့မှာကစားကြတာမှာအင်လီအသစ်ကနယ်သာလန်ကိုနှစ်ပွဲပြည့်နဲ့နိုင်သွားခဲ့တာပါ။ပထမပွဲမှာတော့ယာနစ်ဆန်နာကဂရိစ်ပိုးကို6-6နဲ့အနိုင်ရခဲ့ပြီးဒုတိယပွဲမှာတော့အင်လီကဗာရတီနီကဘိုဒစ်ဇန်ရှုကို6-6နဲ့နိုင်ပြီးတော့ပိုးဆွဲသွားခဲ့တာဖြစ်ပါတယ်။အင်လီသည်ဒီပွဲနိုင်လိုက်တာကြောင့်ကမ္ဘာအဆင့်တက်ရာလစ်စင်နာတွတ်တော်ဒီနေ့မှာတူးကျဲပြိုင်ပွဲတွေအပြင်အသေးလိုက်ပြိုင်ပွဲတွေကိုလည်းဘူဆွဲခဲ့တာကြောင့်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်။စင်နာဟာဒီနေ့မှာ Australian Open နဲ့ American Open Tennis ပြိုင်ပွဲတွေအပြင်ပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့တဲ့ ATP Tennis ပြိုင်ပွဲကိုလည်းဘူဆွဲခဲ့တာဖြစ်ပါတယ်။ဒီမှာ Tennis ပြိုင်ပွဲတွေဘက်ကနောက်ထပ်စိတ်ဝင်စားစရာသတင်းတစ်ခုကတော့Novak Djokovic ဟာ Andy Murray ကိုနီးပါးဖြင့်ထတ်လိုက်ပါတယ်။ Grand Slam ပြိုင်ပွဲတွေကို24ကြိမ်ဘူးဆွဲပြီးတော့အမျိုးသားပွဲမှာအများဆုံးရထားတဲ့ Novak Djokovic ဟာသူ့ရဲ့ကစားဘောဟောင်းလဲဖြစ်ပြိုင်ပွဲဟောင်းလဲဖြစ်တဲ့ Britain က Andy Murray ကိုနီးပါးဖြင့်ရွေးချယ်လိုက်ပြီးတော့ Andy Murray ကလည်းဒါကိုသဘောတူခဲ့တယ်လို့စနေနေ့ကကြေညာပါတယ်။ Andy Murray ဟာပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲမှာ Tennis ကစားသမားဘွားကနေနားယူခဲ့တာဖြစ်ပြီးတော့အဲ့ဒီ Paris Olympic ပြိုင်ပွဲမှာပဲဂျိုကိုဗစ်ကအမျိုးသားတူးချင်းမှာရှူစိတ်ရခဲ့တာဖြစ်ပါတယ်ဂျိုကိုဗစ်ကပြီးခဲ့တဲ့နီးပြအီဗနစ်ဆဗစ်နဲ့တုန်းကအသက်30ကျော်ပြီးမှ Grand Slam ပြိုင်ပွဲတွေအတော်များများအနိုင်ရခဲ့ပြီးအခု Andy Murray အနေနဲ့ဂျိုကိုဗစ်ကိုဘယ်လောက်ထိဆက်ပြီးတော့အောင်မြင်အောင်လုပ်နိုင်မလဲဘယ်လောက်ထိဆက်တွန်းသွားနိုင်မလဲဆိုတာတွေကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ပြည်ရေအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာကြည့်ပြုစီချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
ခုတော့ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေလည်းပြီးဆုံးကနေပြီဖြစ်လို့ဒီကနေ့အတွက်ထိတ်တန့်သတင်းတွေကိုကျွန်တော်ကပဲအချင်းချင်းပြန်လည်စူးစီးတင်ပြပါမယ်ခင်ဗျာ Lebanon Israel ဆက်ဟာ14လကြာပြီးတဲ့နောက်မှာ American ကဂျာဝင်တဲ့အဖြစ်ရဲ့သဘောတူညီချက်ကိုစအကောင့်ထဲဖော်နေကြပါတယ် Lebanon တောင်ပိုင်းကိုသူ့တပ်တွေပို့ပြီးဆေလွတ်နေတယ်လို့ Lebanon စစ်တပ်ကဗိုလ်ထုတ်ရေးကပြောပါတယ်တခါထောင်ချီနေတဲ့ဥယင်ဆွန့်ခွာထွက်ပြေးခဲ့ကြသူတွေဟာသူတို့မျိုးနဲ့ရွာတွေကိုပြန်နေကြပါတယ်။ဒါပေမဲ့ Israel တပ်တွေချထားတဲ့နေရာတွေကိုတော့မပြန်ကြဖို့တတိပေးထားပါတယ်။ Gaza မှာလည်း Israel Hamas အပြစ်ရဲရေးအတွက်လာမယ့်ရက်တွေမှာတွန်းအားထပ်ပေးသွားမယ်လို့ American သမ္မတ Joe Biden ကပြောပါတယ်။တစ်ချိန်တည်းမှာပဲအဖြစ်ပြဆိုင်ရာရာဇဝတ်မှုတရားရုံး ICC သဘောတူညီချက်ကို Israel ကလက်မှတ်ရေးထိုးမထားတဲ့အတွက်သူ့ဘော်တရားဆွဲဆိုခြင်းခံခြင်းကကင်းလွတ်ခွင့်မှာအစ္စရေးဝန်ကြီးချုပ်လည်းအကျုံးဝင်တယ်လို့ပြင်သစ်နိုင်ငံကြီးဝန်ကြီးဌာနကပုံတွင်းမှာပဲပြောလိုက်ပါတယ်။တခါယူကရိန်းစစ်ပွဲမှာတော့ယူကရိန်းစစ်တပ်ရဲ့စစ်မှုဒဏ်သက်ကို25နှစ်ကနေ18နှစ်ထိရှော့ချဖို့အမေရိကန်ကယူကရိန်းကိုပြောလိုက်ပါတယ်။ယူကရိန်းလိုအပ်နေတာကလူဝင်အားဖြစ်တယ်လို့ဆိုပါတယ်။ရုရှားတပ်တွေကယူကရိန်းအခြေချမ်းမှာရှေ့ကိုတိုးလာနေချိန်မှာအမေရိကန်ကခုလိုသတိပေးလိုက်တာပါ။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ဝင်ဖြစ်အစိုးပြုထားတဲ့သူတွေအတော်များများဟာအကြမ်းဖက်တိုက်ခိုက်ခံရမယ်လို့ချင်းချောက်ခံနေရကြောင်းထရန့်ရဲ့ပြောရေးဆိုခွင့်ရှိသူကဗုဒ္ဓဦးနေမှာပြောပါတယ်။တခါအမေရိကန်ပြည်ထောင်စုဘက်ကသွင်းကုန်ခွန်တိုးမြင့်လိုက်မယ်ဆိုရင်မက္ကဆီကိုနိုင်ငံကလည်းတံပြန့်ခွန်တိုးမြင့်မယ်လို့မက္ကဆီကိုသမ္မတကတုံ့ပြန်ပြောဆိုလိုက်ပါတယ်ခင်ဗျာ။ထိတ်တန့်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့ရဲ့ခြေသပိုင်းနေ့မနေ့ဖက်အစီအစဉ်နေ့မပြီးဆုံးခင်မှာအခုအစီအစဉ်ပြည့်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်စီစဉ်ထုတ်လွှင့်မှုကမတင်ငေထိုက်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့စီစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ်။ဒီကနေ့မနေ့စီစဉ်နေကိုရေဒီယိုပြန် VOA website, YouTube, Facebook, Sabina, Chichadu, Alo, Chizutima, Alo, Pikinjavadi.